of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ28ရက်တောက်ချာနေညပိုင်းဗီဒီယိုမြန်မာပိုင်းရဲ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီခင်ဗျာကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားတဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်ပါကစ္စတန်လွှတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းဦးဆောင်တဲ့ပါတီအနိုင်ရသွားတဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနားလောင်နေသူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံဘကိုးတိုင်းမွန်ပြည်နယ်နဲ့ကရင်ပြည်နယ်ဒေသတွေမှာရေကြီးနေတဲ့အခြေအနေနဲ့ပတ်သက်ပြီး
အဲဒါသုံးနေရပါတော့ကျွန်တော်ဒီနေ့ရောက်တာအဲ့ဒါပဲဘကိုးရဲ့မားတော့ရဲ့ရွှေကျင်ရဲ့ဓမ္မများရဲ့နောက်မွန်မဲမှာခုနပြောတဲ့ပြီးရင်
ဒီမှာဘုံဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးပြောသားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမချခင်မှာနားဆင်ရမှာပါဒါပြင်ကချင်ပြည်နယ်ဖားကန်ဒေသမှာမြေပြိုကျမှုအတွင်းရုပ်လောင်းတွေဒီကနေ့ထပ်မံတွေ့ရှိခဲ့တဲ့အကြောင်းတခါရှမ်းပြည်နယ်အင်းလေးဒေသမှာထင်းအစားတို့လောင်စာတွေကိုဒေသကနေအသုံးပြုလာနေတဲ့အကြောင်းပါဝင်အမေရိကန်ပြည်ထောင်စုညောင်မြေကမွေးစေ30သူတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြေညာပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။နောက်ထပ်ထိပ်သီးတွေ့ဆုံမှုတွေအတွက်နှစ်ဖက်စလုံးအသိရှိနေတဲ့အကြောင်းလည်းပြောဆိုခဲ့ပေမဲ့တွေ့ဆုံမှုတင့်တော်တဲ့အခြေအနေကောင်းတစ်ရပ်ဖြစ်ဖို့လိုအပ်ကြောင်းလည်းရုရှားသမ္မတကပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်တဲ့ဖင်လန်နိုင်ငံဟယ်ဆင်ကီမြို့မှာရုရှားသမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုမှုတွေကြောင့်အမေရိကန်မှာအပြင်းထန်ဝေဖန်မှုတွေနဲ့ကြုံခဲ့ရပါတယ်။တယ်လီဖုန်းကတဆင့်ဆွေးနွေးပြောဆိုမှုတွေဟာလုံလောက်မှုမရှိကြောင်းနဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကဘာတဝမ်းကပရိပခတ်တွေဖြစ်ရှင်းကိစ္စရပ်တွေမှာနှစ်ဖက်ကိုယ်တိုင်တွဲဆုံဆွေးနွေးဖို့လိုအပ်တဲ့အကြောင်းလဲရုရှားနိုင်ငံနဲ့အပါအဝင်ဖြစ်တဲ့ငါးနိုင်ငံစီဝါရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ BRICS ထိပ်သီးစီဝါရေးကျင်းပရာတောင်အာဖရိကနိုင်ငံမှာသမ္မတပူတင်ကပြောဆိုလိုက်တာပါဒီနေ့မကုန်ခင်ဝါရှင်တန်မှာထိပ်သီးတွဲဆုံမှုအမေရိကန်သမ္မတကရုရှားသမ္မတရဲ့ဖိတ်ကြားချက်ကိုလက်ခံရရှိထားပြီးဒီမတိုင်ခင်မှာလည်းခေါင်းဆောင်နှစ်ဦးတခြားတွဲဆုံနိုင်တဲ့အခွင့်အလမ်းတွေရှိနေတဲ့အကြောင်းလဲဒီသတင်းပတ်အစောပိုင်းမှာကလေးကရုရှားဆွေရကပြောဆိုထားပါတယ်။အာဂျင်တီးနားနိုင်ငံမှာရှေ့လာမဲ့နိုဝင်ဘာလကုန်စတင်မဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 အစည်းအဝေးပါဝင်တခြားနိုင်ငံတကာအခမ်းအနားတွေမှာလည်းအမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ယောက်တွဲဆုံနိုင်တဲ့အခွင့်အလမ်းတွေရှိနေတယ်လို့ရုရှားဆွေရပြောခဲ့ရသူကအင်္ဂါနေ့မှာသတင်းနောက်တွေကိုပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲကာလ2016ဇွန်လထဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်အထည်နာဆင်မဲ့တဲ့တင်အချက်လက်တွေပေးမဲ့ရုရှားတို့နဲ့အဲ့ဒီအချိန်ကရီပပ်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့သားဖြစ်သူအပါအဝင်စီယုံရဲ့အဖွဲ့ဝင်နဲ့နယူးယောက်မြို့ကထရမ့်တာဝါမှာတွေ့ဆုံမှုကိုသူ့အနေနဲ့မသိခဲ့ကြောင်းသမ္မတထရမ့်မှာဒီကနေ့ပဲညင်ဆာလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ထရမ့်ကကြိုသိထားခဲ့ကြောင်းသမ္မတထရမ့်အတွက်အချိန်အတော်ကြာအကျိုးဆောင်ပေးခဲ့ပူတဲ့ရှင်နေမိုက်ကယ်ကူဝင်းရဲ့ပြောဆိုချက်ကို CNN သတင်းဌာနကဖော်ပြခဲ့ပြီးနောက်မှာပဲတားဖြစ်သူထရမ့်ဂျူနီယာနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့သူ့အနေနဲ့မသိခဲ့ကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါရုရှားရှင်နေနဲ့တွေ့ဆုံရမှာတော့ရှင်နေကူဝင်းမပါဝင်ခဲ့သလိုထရမ့်ကတွေ့ဆုံမှုကိုကြိုသိထားတယ်လို့ဆိုရဲပြောဆိုချက်နဲ့ပတ်သက်လို့အထောက်အထားစုံတရားလည်းမပြနိုင်ခဲ့ပါဘူးသမ္မတထရမ့်ကတော့ကိုလိုယုံနိုင်ဖို့ဇလန်တွေလှုပ်ကြံဖန်နေဖို့ကြိုးစားနေပုံရကြောင်း Twitter မှာရေးခဲ့တာပါသမ္မတထရမ့်ရဲ့ကိုပိုင်ရှင်နေဟောင်းကိုဟန်ကိုတော့တရားရေးဌာနကလာနေကြီးစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်ဧပြီလထဲမှာတော့ရှင်နေကိုအညက်ရုံခန့်တဲ့နေအိမ်တွေကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကဝင်ရောက်စီးနှင်ရှာဖွေရမှာအတံမတန်းတွေနဲ့တပ်တေခန့်အထောက်အထားတွေကိုသိမ်းဆည်းပြီးပြီးခဲ့တဲ့သတင်းမှာထဲမှာပဲပြည်ထောင်စုအစိုးရရှင်နေရိထံလွှဲပြောင်းပြတ်ထားပါတယ်
မြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျွမ်းကျန်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲအတွင်းချဆုံသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီတော်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်တည်ပြလိုက်ပါတယ်။အမေရိကန်ချဆုံစစ်သည်တွေရဲ့ရုပ်လောင်းတွေတည်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆမ်းမြို့ကနေထွက်ခွာလာပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့တော်နေကအိုဆန်လီတက်စကန်ကိုထွက်ခွာလာခဲ့ကြောင်းနဲ့တရားဝင်လွှဲပြောင်းတဲ့အခမ်းအနားကိုလည်းဩဂုတ်လ10ရက်နေ့မှာပဲတောင်ကိုရီးယားလီတက်စကန်မှာကျင်းပသွားမှာဖြစ်ကြောင်းကြေညာချက်ကဖော်ပြပါတယ်။ဒီလိုလောင်းတွေတည်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်ကတော့ဒီနေ့နောက်ပိုင်းမှာပဲတောင်ကိုရီးယားကိုရောက်ရှိလာခဲ့တာပါ။ တစ်ချိန်တည်းမှာပဲအမေရိကန်ရရှိရေးထံကထရက်ကားနဲ့စီးစာတစ်သားတစ်တာတွေကိုလည်းမြောက်ကိုရီးယားကမကြသေးငါပဲလက်ခံရယူခဲ့ကြောင်းတောင်ကိုရီးယားတန်တမန်တိုင်ဝမ်ကိုကူကပ်ပြီးတောင်ကိုရီးယားနိုင်ငံကရုံးဟတ်သတင်းဌာနကဖော်ပြပါတယ်ဒီနေ့တောက်ကြနေ့ဟာ1950ကနေ53ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံဖြစ်တရားဝင်ဆက်တင်ထူထောင်ခဲ့ကြတဲ့65နှစ်ပြည့်လည်းဖြစ်ပါတယ်။အမေရိကန်ကြာဆုံးစစ်တီတွေရဲ့ရုပ်လောင်းတွေလွှဲပြောင်းပေးရေးအစီအစဉ်ကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းတို့ရဲ့ပြီးခဲ့တဲ့ဇွန်လတဲ့စင်ကာပူနိုင်ငံကထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတာလည်းဖြစ်ပါတယ်။
American စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီဘဏ္ဍာနှစ်ရဲ့ဒုတိယ3လပတ်မှာတိုးတက်ခဲ့တဲ့အတွက်73နှစ်အတွင်းဖြန့်မြအမြင့်ဆုံးဖြစ်ခဲ့တာကြောင့်လမ်းကြောင်းမှန်မှရောက်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ American ကုသရေးဝန်ကြီးညွှန်ကြားဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရစီးပွားရေးဖွံ့ဖြိုးမှုဟာဒီနှစ်ဘဏ္ဍာနှစ်ရဲ့ဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းထိတိုးတက်လာခဲ့တဲ့အတွက်၄နှစ်နေပါအတွင်းအများဆုံးဖြစ်ခဲ့တာပါ။သမ္မတထရမ့်ကတော့ကုန်သွယ်ဆိုင်ရာသဘောတူညီချက်တွေတစ်ခုပြီးတစ်ခုရရှိခဲ့တာနဲ့အမျှတိုးတက်မှုတွေရလာနေပြီဖြစ်ကြောင်းလဲအင်ဘီရိုရှေးမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဒီနှစ်မှာ300ခန့်နှုန်းကျော်ရှိနေပြီးဖွံ့ဖြိုးမှု100ခန့်နှုန်းအတိုင်းနာခန့်မှန်းခြေဒေါ်လာ3ထရီလီယံနဲ့အလုတ်အကိုင်းဆယ်သန်းနဲ့ညီမြကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်အပေါ်တစ်ဖက်သက်ကုန်သွယ်မှုတွေကြောင့်နှစ်နာမှုတွေရင်နာစရာတွေကြုံခဲ့ရပေမဲ့ခုခါမှာကုန်သွယ်ရေးလုံငယ်ပြမှုပမာဏဟာဘီလျံ90ကျော်ကျဆင်းသွားပြီဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနှစ်ဒုတိယ3လပတ်မှာအမေရိကန်ပြည်ထောင်စုရဲ့ပြန်မြကုန်ထုတ်လုပ်မှုပမာဏတိုးတက်နှုန်းဟာ2014တတိယ3လပတ်တုန်းက 4.9 ရာခိုင်နှုန်းရှိခဲ့ပြီးတဲ့နောက်အမြင့်ဆုံးဖြစ်ခဲ့သလိုစီးပွားရေးကျွမ်းကျင်သူတွေခန့်မှန်းတဲ့အတိုင်းလည်းဖြစ်ခဲ့တာပါ။စီးပွားရေးဆန်စစ်လေ့လာသူတွေကတော့ဒီနှစ်ဆန်းမှာစတင်အသက်ဝင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဒေါ်လာ 1.5 ထရီလီယံတန်ဖိုးရှိတဲ့အခွန်လျှော့ချပေးတဲ့အစီအစဉ်ကြောင့်ဝယ်ယူဆသုံးမှုတွေနဲ့ယင်းနှင်းမြွနာမှုတွေတိုးလာရကစီးပွားရေးအကောင့်လိုက်နေတယ်လို့ခန့်မှန်းထားကြပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24 kHz 1239ကလိုင်းဒိုမီတာ 25 kHz 1196ကလိုင်းဒိုမီတာ 32 kHz 932ကလိုင်းဒိုမီတာ 58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကစားသမဟောင်းအင်မရန်ခန်ဦးဆောင်တဲ့ပါတီကအနံ့ရကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်မှာအများစုဖြစ်အနိုင်မရတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ပါကစ္စတန်တရစ်အီအင်ဆက်ပါတီအနံ့ရကြောင်းပါတီခေါင်းဆောင်ခန်ကမနေ့ကကြေညာခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲကော်မရှင်ရဲ့ကြေညာချက်ဖတ်ပေါ်လာတာဖြစ်ပါတယ်။အနံ့ရပါတီခေါင်းဆောင်ဖြစ်ရုံးမြင့်တန်ကြားကမင်းငွန်းပြောခဲ့ရမှာတော့အစိုးရအုပ်ချုပ်မှုပုံစံကိုပြုရင်ပြောင်းလဲပြီးစင်ရဲမွတ်တင်မှုနဲ့အကျင့်ပြတ်ချစားမှုတွေကိုတိုက်ပြတ်သွားဖို့လည်းကတိပြုခဲ့တာပါ။ဗုဒ္ဓနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမဲရလတ်တီရဲ့90ရာခိုင်နှုန်းလိုရည်ထွက်ပြီးချိန်မှာပဲအနံ့ရကြောင်းပါတီခေါင်းဆောင်ခန်ကကြေညာခဲ့တာဖြစ်ပါတယ်။သူပါတီကအဓိကပြင်ပြဖြစ်တဲ့အကျင့်ပြတ်ချစားမှုနဲ့ထောင်နှံပြပေးခံထားရသူဝန်ကြီးချုပ်ဟောင်းနော်ဝဲရှာရီဦးဆောင်တဲ့ PMLN ပါတီထက်တည်ထသာအသားရတာပါ။ဒါပေမဲ့လည်းဒီကပြန်ဖက်နိုင်ငံရေးပါတီအားလုံးနီးပါးကတော့ရွေးကောက်ပွဲမှာခန့်ရဲ့ပါတီအနိုင်ရအောင်မဲမတမာမှုတွေရှိခဲ့တဲ့အကြောင်းဆွဆွဲခဲ့ကြပါတယ်။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကတော့ဆွဆွဲချက်တွေကိုလက်မခံခဲ့သလိုရွေးကောက်ပွဲလုပ်ငန်းစဉ်ဟာလွတ်လပ်ပြီးမျှတမှုရှိတဲ့အကြောင်းလဲကော်မရှင်ဥက္ကဋ္ဌဆာရာမိုဟာမက်ရာဇာကအပြင်းထန်ကာကွယ်ပြောဆိုခဲ့တာပါ။ရွေးကောက်ပွဲမှာရန်နှုံးပြေပွင့်လင်းမြင်သာပြီးမျှတမှုရှိခဲ့တဲ့အကြောင်းလဲမနေ့တုန်းကပဲသတင်းတောက်တွေကိုပြောဆိုသွားပါတယ်။ဗုဒ္ဓနေ့ကမဲယုံနေပိတ်ပြီးမဲရီစတင်ရည်ထွက်ချိန်မှာ electronics နဲ့ချွေယုံမှုကြောင့်ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်မှုနှောင့်နှေးမှုတွေရှိခဲ့ကြောင်းလဲကော်မရှင်ကအတည်ပြုပြောဆိုခဲ့တာပါ။အနိုင်ရပါတီခေါင်းဆောင်ခန်ကတော့ပါကစ္စတန်နိုင်ငံမှာအသက်ရှင်ဆုံးရွေးကောက်ပွဲတစ်ခုဖြစ်ပြောဆိုခဲ့တယ်လို့မဲမတမာမှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးရမှာလိုအပ်တယ်လို့ကူညီသွားဖို့လဲဂရီပေးပြောဆိုထားပါတယ်။
ကတ်လူမျိုးစုတို့ကြောထောင်နောက်ခံပေးထားတဲ့ Syria Democratic Council SDC နဲ့အမေရိကန်တို့ကြောထောင်နောက်ခံပေးထားတဲ့ Syria Democratic တပ်ဦး SDF ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာ Syria အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ Syria နိုင်ငံမျိုးတို့ကိုရောက်ရှိနေတယ်လို့ညွှန်ပေါင်းတက်အရာရှိသူကဒီကနေ့ပြောပါတယ်။လွန်ခဲ့တဲ့နေ့က Damascus မြို့ကိုကိုယ်စားလှယ်အဖွဲ့တို့ရောက်ရှိလာတယ်လို့ SDC ရဲ့တွက်ဖက်ဥက္ကဋ္ဌ Red Dara ကပြောပါတယ်။ Syria နိုင်ငံမြောက်ပိုင်းကအခြေအနေတွေအတိအကျဖြစ်ရတဲ့အတွက်ကတ်တာဝန်ရှိသူတွေလုတ်ကင်နေတယ်လို့လည်းဆိုပါတယ်။ဒါဟာ Syria နိုင်ငံမြို့တို့ကို SDC ဖက်ကပထမ မဆုံးလာရောက်တာလည်းဖြစ်တယ်လို့ Syria သမ္မတ Bashar al-Assad နဲ့ဆက်သွယ်လမ်းကြောင်းဖွင့်ဖို့ Qatar ဘက်ကစိတ်ဝင်စားတဲ့သဘောလည်းဖြစ်ပါတယ်။ Qatar တို့က Syria နိုင်ငံတွင်သူတို့ရဲ့ဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးနိုင်ငံရေးအရာသဘောတူညီမှုရဖို့ကြိုပမ်းနေတာပါ။ဆွေးနွေးမယ့်အကြောင်းအရာကိုကိုယ်စားလှယ်အဖွဲ့ဘက်ကသတ်မှတ်ထားခြင်းမရှိသေးတယ်လို့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထက်သွင်းဆွေးနွေးသွားနိုင်တယ်လို့ Dara ကပြောပါတယ်။ Syria နိုင်ငံရဲ့အနေမြေ25ရာခိုင်နှုန်းနီးပါးကိုထိန်းချုပ်ထားတဲ့ Qatar တာဝန်ရှိသူတွေက9နှစ်ကြာ Syria စစ်ပွဲအတွင်းအာဆတ်အစိုးရနဲ့ထိတိုင်မတွေ့အောင်ရှောင်ရှားပြီးဘုံရန်သူတွေကိုတိုက်ခိုက်နေကြတာမှာ Syria အစိုးရတပ်ဖွဲ့ကတိုက်နေတဲ့သဘုံအုပ်စုတွေလည်းပါဝင်ပါတယ်။ Syria အစိုးရတပ်ဖွဲ့ကတော့ Russia နဲ့ Iran တို့ကကူညီတိုက်ခိုက်ပေးနေတာဖြစ်ပါတယ်
။ Green နိုင်ငံမှာဆက်စုနှစ်တွေအတွင်းအဆိုးအဝါဆုံးကြုံခဲ့ရတဲ့ Tommy ရောက်ဒါဇင်နဲ့ချီတဲ့တည်ဆုံသွားသူတွေဘသူဘဝဖြစ်ကြောင်းသိနိုင်မှုစစ်ဘက်ဆိုင်ရာကြွမ်းကျင်သူတွေတင်မှုတည်ခင်းစစ်ဆေးသူတွေဒီကနေ့ဆက်ကကကကနေဆက်လက်ကြိုးပမ်းနေပါတယ်အလောင်းအများစုဟာမိကျွဲ့နဲ့ထီလောင်ကျွမ်းခံထားရတာကြောင့်ဘသူဘဝဖြစ်ချောင်းစုံစမ်းဖော်ထုတ်ဖို့နောက်ထပ်ရက်တော်ကြာကြာအချိန်ယူရနိုင်တယ်လို့လည်းအာနာဝင်နေကပြောပါတယ်လူ80နှစ်ယောက်ထက်မနည်းသေဆုံးပြီးအရေးအတွက်အတိအကျမသိရပဲပျောက်ဆုံးနေတဲ့ဒီသတင်းပတ်ထည်လောင်ကျွမ်းခဲ့တဲ့တော်မီယာရှုံမီဖြစ်နိုင်တယ်လို့လည်းအာနာဝင်နေတန်တရားရှိနေကြတာပါတွေ့ရှိချက်တချို့နဲ့အထောက်အထားတွေကစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလည်းအာနာဝင်နေပြောဆိုထားရင်ပဲအသေးစိတ်ကိုတော့မပြောပါဘူးဒင်းလာနေကစတင်လောင်ကျွမ်းတဲ့တော်မီယာခီးသွားရင်လည်းကမ်းခြေကိုအပန်းဖြစ်ယူသူတွာလာသူတွေနဲ့စီကားရာအေသင်မျိုးတော်အရှိမြောက်ဘက်ကံယူရန်တလျှောက်ထိကူးဆက်ပြန့်နှံ့သွားကြတာပါမိလောင်ရအရက်ကိုရောက်ရှိသွားကြတဲ့အရေးပေါ်ကယ်ဆယ်ရေးသမားတွေနဲ့စေနာဝန်ထမ်းတွေကတော့ထိတ်လန့်တုန်လှုပ်စရာမြင်ကွင်းတွေကိုတွေ့မြင်ခဲ့ကြရပါတယ်မိလောင်ပြည်တနေရာမှာဆိုရင်လည်းတယောက်နဲ့တယောက်ပွတ်ဖက်ထားသူတွေအပါအဝင်လူ26ယောက်အတူတကွမိလောင်သေဆုံးနေတာကိုလည်းတွေ့ခဲ့ကြရတာပါသက်ဆိုင်ရာမိသားစုတွေကတော့ရင်ခွဲရုံတွေမှာပျောက်ဆုံးသူတွေကိုတွားရောက်ရှာဖွေနေပါတယ်တင်မှုတည်ခင်းစစ်ဆေးသူစစ်ပညာရှင်တွေကတော့တွားမှတ်တမ်းနဲ့မျိုးဗီဇဒီအနေနဲ့မူနာမရှိပဲအလောင်းတွေကိုဘယ်သူဘဝသိနိုင်အောင်ဖော်ထုတ်ဖို့မလွယ်ဘူးလို့လည်းပြောဆိုထားကြပါတယ်
American ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီအကြီးအကျယ်လောင်ကျွမ်းနေတာမှာမြစ်တူးဆက်မောင်းသမားတဦးသေဆုံးသွားသလိုမိသက်သမား၃ဦးထိခိုက်ဒဏ်ရာရသွားတယ်လို့မိသက်တာဝန်ရှိသူတွေကပြောပါတယ်။မိလောင်ရလာညောင်တစ်လျှောက်ကအရာအလုံးမိကဝါမျိုးသွားတယ်လို့မိသက်တပ်ဖွဲ့ပြောခွင့်ရသူ Scott McLean ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုရောမြောက်ပိုင်းမှာပါတော်မီတွေကူးဆက်လောင်ကျွမ်းနေတဲ့အတွက်အိုးအိမ်ဆုံးခွာထွက်ပြေးကြဖို့ဒေသခံတို့ကအာဏာပိုင်တို့ကအတင်းကြပ်တိုက်တွန်းထားပါတယ်။တချို့အိမ်တွေကမိဘေးကလွတ်သွားပေမဲ့လည်းဒါဇင်နဲ့ချီတဲ့အိမ်တွေမိထဲပါသွားခဲ့တာပါ။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းစ်ကမိလောင်နေတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြေညာထားပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာလောင်နေတဲ့မိဟာရှုံမိဖြစ်နိုင်တယ်ဆိုပြီးတန်းရရှိသူတို့ကိုလည်းအာဏာပိုင်တွေကဖမ်းဆီးထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအင်တာနက်ဆောင်မြင်နာဖြစ်တဲ့ burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစားပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှာရေကြီးရေရှမ်းတာတွေဖြစ်နေပြီးတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာအရင်နှစ်တွေကထက်ရေပိုတက်လာနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်နယ်ဘီလင်းဖအံမြဝတီလမ်းပိုင်းတို့မှာတော့လမ်းရေကျော်တာတွေဖြစ်နေတဲ့အတွက်လမ်းမဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထန့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဇူလိုင်20ရက်ကစတင်ပြီးဒီကနေ့ထိကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာရေကြီးရေလျှံတာတွေဖြစ်ပေါ်နေပြီးကရင်ပြည်နယ်မှာရေပေးသင့်ပြည်သူ16000ကျော်နေပြီလို့ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်ဒီနေ့မှာတော့ပဲခူး၊ရွှေကျင်နဲ့မတ်တောင်မြို့နယ်တွေမှာရေကြီးရေလျှံတာတွေဆက်လက်ဖြစ်ပေါ်နေပြီးမွန်ပြည်နယ်ဘီလင်းမြို့မှာတော့အရင်ရက်တွေကထက်ရေပိုတက်လာတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်။အခုလက်တလုံးကတော့အဲ့ဒီကိစ္စတွေပဲကျွန်တော်တို့သွားနေတာ။အခုပထမတော့အဲ့ဒီပြင်းနဲ့မွန်မှာပေါ့နော်ဒါဖြစ်တယ်ဖြစ်ပြီးတော့အခုမွန်မှာကျွန်ရင်ဘီလင်းမှာနည်းနည်းလေးပူဖြစ်လာတယ်။ဘီလင်းမှာနည်းနည်းပူဖြစ်တယ်။အခုမတောင်နဲ့ချွေကျင်းမှာဖြစ်တယ်။မတောင်မှာလည်းနည်းနည်းပူတက်လာတယ်။နောက်ပြီးတော့ချွေကျင်းမှာလည်းနည်းနည်းလေးပူများလာတယ်။အရင်ရက်ကလည်းဆိုင်။အဲ့ဒါပဲနောက်ပြီးတော့ပကူးမှာတဲ့ကျွန်တော်တို့ရောက်ခဲ့ဆိုတော့၃နေရာပေါ့နော်ကျွန်တော်တို့ဒီနေ့ရောက်တာအဲ့ဒါပဲပကူးရဲ့မားတော့ရဲ့ချွေကျင်းရဲ့ညမများရဲ့နောက်မွန်မဲမှာခုနပြောတဲ့ဘီလင်းမှာအုပ်နေတဲ့ပူပြီးတော့များလာတယ်။ဒီနေ့ပြည်ပင်းနဲ့ပတ်တဲ့အဲ့ဒီဟာပဲအဲ့ဒီအတွက်ကိုကျွန်တော်တို့ကနေပြီးတော့တကယ်ရန်ဆိုးသွားနေတယ်ဆိုတာအခုနည်းနည်းပို့ပြီးတော့ဒီကြီးရည်ကပြန့်ပြန့်နှံ့နှံ့ဖြစ်လာတယ်ပေါ့နော်ဒီကြီးရည်ကပြန့်မကြသေးတာပဲပြန့်မကြပဲနဲ့နည်းနည်းပို့များလာတယ်အဲ့ဒီသဘောပဲ
မော်ရမယ်မြို့မှာကမ်းလှမ်းနေရေကျော်နေတဲ့အတွက်ဆက်သွယ်ရေးပြတ်တောက်နေပြီးရင်ကျောပိတ်ဆို့တာတွေဖြစ်ပေါ်နေပါတယ် လက်မှတ်ဆက်သွယ်ရေးပြတ်တောက်တဲ့နေရာတွေကိုလည်းအစိုးရနဲ့လူမှုကွန်ရီအဖွဲ့တွေကပူးပေါင်းပြီးကူညီနေပါတယ်။လက်မှတ်ဆက်သွယ်ရေးအခြေအနေကိုတော့ဖန်ဒေတာကန်ကိုတင်ထူးဝေကခုလိုဆိုပါတယ်
။ကျင်းပိုင်တော့ဆိုမော်လမြနဲ့ဖန်အလန်ပိတ်သွားပြီပေါ့။အဲ့တော့ဖန်အလန်နဲ့ရှိပိတ်နေတာပေါ့ရန်ကုန်ဖန်အလန်ပိတ်သွားပြီ။အခုမော်လမြဖန်အလန်လည်းကြီးကကားဖြတ်လို့မရတော့ဘူး။ကားတွေနာသွားပြီ။ရောင်းရီလန်လည်းပိတ်နေတဲ့ကောရှိတယ်ပေါ့။အဲဟိုဘက်ချမ်းမဆိုလို့ရှိရင်ကြီးကဒုက္ခတဲ့စကားလုံးပေါင်းလို့ဆိုလည်းပြောဖို့။ဖန်အလန်တွေတိုင်းရွှေကုန်းတို့တိုင်ပေါ်လို့ဆိုလည်းလိုင်မွေးဆိုလည်းဖန်ရှင်ပြတ်ကနေတပြုတ်လို့မြုံတော့အခုဆိုပုံမြုံပြီပေါ့
။ပဲခူးတိုင်းမှာတော့ပဲခူးရွှေချင်းမရောက်တော့မှရေကြီးရေရှမ်းတာတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မှာတော့ပဲခူးမြေရာစိုးရင်ရေမတ်တက်ကျော်လွန်သွားပြီးအနေမိုင်းရက်ကွက်တွေမှာရေတွေဝင်ရောက်လာတဲ့အတွက်ပဲခူးမြို့ပေါ်မှာရေဘေးကဲ့သို့စက္ကန့်16ခုဖွင့်လှစ်ထားပြီးလူဦးရေ1000ကျော်ရေဘေးဒုက္ခကိုခံစားနေရပါတယ်။ရေကြီးရေရှမ်းတာကြောင့်ခလီးတယောက်တည်ဆုံးခဲ့တယ်လို့ပဲခူးရေဘေးနဲ့ပတ်သက်ပြီးဒေသခံတဦးဖြစ်တဲ့ကိုတင်ဆိုးကအခုလိုပြောပါတယ်။
ဘုံကြီးရာသူကြီးမှာရှိရရှိတယ်ရှိရရှိတယ်မှာသိရင်မှဘူရှိရရှိတယ်ကြော်သွားတဲ့အတွက်လည်းဈေးစကားနေဆွဲနေရတာလေလက်ကြည့်ဈေးရမမြတ်တနေ့ရတော့ကလေးကလေးတရားကလေးငယ်လေးပေါ့နော်ဒီနှစ်သားတော့ဒီနှစ်ကူညီလေးတရားတော့အဲ့မှာဈေးကတော့ရည်တဲ့သူရိုက်သေးသွားတယ်လို့ကျွန်တော်လက်သိရတယ
်မိုးလီဝတ်သားနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနကမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းကပဲခူးရွှေကျင်မတ်တော့တို့မှာမွေးချိန်မြင်မာနေပြီးသွေးရေမတ်ထက်ကျော်လွန်တရှိနေမှာဖြစ်တဲ့အတွက်အနေမိုင်းရက်ကတ်တွေမှာနေထိုင်တဲ့သူတွေကိုရေပေးလို့ရာကိုပြောင်းရွှေ့ဖို့အတိပေးနှိုးဆော်တာတွေပြုလုပ်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအောက်ပိုင်းနေရာတချို့မှာရေကြီးနေရတဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော့ကိုထောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်အင်းလေးဒေသဘက်ကသတင်းကိုအလဲမပေးခင်မှာအခုတခါတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြချင်ပါတယ်ကချင်ပြည်နယ်ဖောက်ကန်းမြို့နယ်ကြောက်စိန်တူဖော်ရီလောက်ကွက်ကကဘာမြပြူကြက်ခဲ့ရမှာပျောက်ဆုံးသူတွေတဲကဒီကနေ့အသေးဆုံးသူခနဦးရဲ့ရုပ်အလောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါရယ်ခေစေးရေးအပိုင်းမှာကဖောင်တွေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးစရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေမှုမှာအလောင်း18လောင်းရရှိထားပြီးဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့နိုင်ကိုရင်ကသတင်းပေးပို့ထားပါရယ်ခင်ဗျာ
ဟုတ်ကဲ့ပါပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မူကျေးရွာအုပ်စုကြောက်စိန်းနန်းတော်လုတ်ခွဲဟောင်းကမြေပြူတဲ့အထက်မှာပါဝင်သွားတဲ့ကြောက်တူးသမားတွေနဲ့ကဒီကနေ့မှာ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီနေ့ထောက်နိုင်ခွဲ့နေဒီပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပုံမဲ့ဟာတွေပဲပြန်တောက်နေနေကြတာပေါ့မြေပြူပြီးတော့ရေမြုပ်တဲ့ဟောင်းပေါ်တော့10လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ17လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမစေးကြောင့်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိန်နှမ်းတော်လုတ်ွက်ဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကမြို့နယ်မမုံဖားပြင်မလင်ချောင်စတဲ့ကျေးရွာတွေကရေမစေးကြောင့်ရှာဖွေသူ28ဦးထိပျောက်ဆုံးသွားကြောင်းလူပျောက်တန်ကြားခဲ့ပါတယ်မြေအောင်နီမြောက်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ကုညရေးသိန်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အခြေအနေကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လတ်ကြံမော်ကပြောပါတယ်
တောက်ပြီးတော့ဒီတော့ပုံနဲ့ပြန်ပြီးတော့ပုံမယ်ဆိုရင်လည်းဒီမီတုံခါအားနဲ့နေရပြန်ပြီးတော့ပြုံနိုင်မဲ့အလားအလာရှိတယ်ဒီမင်းကမင်းကလည်းရောက်သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ဆဲနေတယ်အဲ့လိုပဲရှိ
အခုလိုဖားကဒေတာကြောက်စိမ့်တွဲမှာမြေစာပြိုကျမှုကြောင့်အစုလိုက်ပြုံလိုက်တေကြီးပျက်စီးနေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့အပေါ်မှာကြောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လည်းတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကြောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
တိုင်းနဲ့ပြည်နယ်14ခုကအတီးကြီးကရောက်လာတဲ့လူတွေဆိုတဲ့အကြားသူ့ရဲ့နေကြတာမှာဒေတာတွေဆက်ရှိတော့သူတို့ဒီဒေတာမှာဒီထောက်သိမ်းရေးရှာဖွေရင်းနဲ့ပေါ့နော်သူ့ရဲ့ဝန်စာလေးကရွယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆက်ပြတော့လေအစိုးရကတော့သူတို့ကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာသူတို့ပြလေးရှိတာပေါ့ပြီးတော့တာမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့အချိန်ကလူတန်းစားတွေအဲ့ဒီမှာအလုံးလုံးနေတဲ့လူတွေကလိုက်နာမှုတိုက်ခိုက်ရအားနည်းတဲ့အချိန်ကျတော့အခုကိုဖြေရတာပေါ့နော်
ကချင်ပြည်နယ်တွင်ကြောက်စိမ့်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်တွေဖို့လိုအပ်နေတယ်လို့ကချင်မျိုးရာကွန်ကရစ်ပါတီကဥလဖိုင်အောင်လကပြောပါတယ
်ဥပဒေစိုးမိုးမှုအရေးကြီးပါတယ်ဒီချက်ကကျွန်တော်အန်ဒီရရှိတဲ့ချင်းပြည်ကိုမိုးတွင်းချင်းမှာပြစ်ထားဖို့ကျွန်တော်တို့လိုချင်ပါတယ်ဒီတပ်တုချင်းလူဝန်ကြီးဌာနကလည်းရဲတွေပါတယ်နဲ့တမင်းနေရလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကကျွန်တော်ဒီရေမစေးဓမ္မတွေကိုလည်းမပုန်ဒီနဲ့ကောင်းကောင်းအဝင်ကျစ်ခင်မှာစစ်ဆေးလို့ရှိရင်ကျတော့ဒီလူတွေများမှာကျွန်တော်မချင်ဘူးကျတော့မပုန်ဒီကတ်နဲ့ဗာနဲ့ကောင်းကောင်းလို့လို့ရှိရင်ကျတော့ဒီခြေခြေမျိုးတို့ကျွန်တော်မယူဆပါဘူး
ဖားကားမြို့နယ်တွင်တက်တန်းကုန်လုတ်ွက်ပိတ်သိမ်းလုတ်ွက်တွေကိုအုတ်ချုပ်ရေးရန်ရရကထိရောက်စွာပိတ်သိမ်းပေးဖို့လက်လုတ်လက်စားလုတ်ွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့ လက်ရှိလွှတ်တော်မှာကြောင်မြတ်ယတနာဥပဒေအများဆုံးရေးဆွဲပြသမှုကိုကချင်မျိုးရာကွန်ကရက်ပါတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဖက်ကဒေတာတွင်းမှာရေကြီးမြေပြိုမှုတွေတည်ဆုံမှုတွေကအစဉ်လိုလိုဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖက်ကဒေတာထဲမြေပြိုကျမှုကြောင့်တည်ဆုံသူပေါင်း120ကျော်ထိရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ဖက်ကဒေတာမြေပြိုကျမှုတွင်တည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေဒီနေ့ထပ်မံတွေ့ရှိရတဲ့နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ရှမ်းပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်။ရှမ်းပြည်နယ်ညောင်ရှိခေါင်းတိုင်းကြေးရွာလေးမှာတစ်ချိန်ကထင်းအုံပြူပြီးတော့နေကြာသေးလော်ရာမြေပဲလော်ရာပဲပုတ်လုပ်ငန်းတွေလုပ်တာတွေရှိခဲ့ပေမဲ့အင်းလေးကန်ဒေသတစ်ဝိုက်မှာတစ်တော်ပြုံးတီးလာပြီးနောက်ပိုင်းမှာပြောင်းရိုးနဲ့ဇပကွန်တွေကိုအစားထိုးလောင်စာအနေနဲ့အုံပြူလာနေကြပြီဖြစ်ပါတယ်။ဒီလိုအစားထိုးလောင်စာသုံးတာကတစ်တော်တွေပြန်ပြီးတိုးပွားလာဖို့အထောက်အကူဖြစ်နိုင်တယ်ဆိုတာကိုလည်းသူတို့သိတယ်လို့ပြောပါတယ်။စားတို့လောင်စာသုံးပြီးလုပ်ငန်းလည်ပတ်နေတဲ့ခေါင်းတိုင်းကြေးရွာကဒေသခံတွေရဲ့မြင်ကွင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ခင်ဗျာ
။ခေါင်းတိုင်းကြေးရွာကအိမ်မျိုးမှုလုပ်ငန်းတွေမှာထင်းအစားထိုးလောင်စာသုံးလာတာ၄၅၆နှစ်လောက်ရှိပါပြီ။အစားကတော့ကုန်ကြစိတ်တက်တာဖို့ထင်းကိုမသုံးပဲပြောင်းယူနဲ့စပတ်ခွန်တွေကိုသုံးခဲ့ရပါ။အခုတော့ဒီနီးလန်းကတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းရရောက်ပြီးအင်းလေးကန်ဒေတာစိမ့်လန်းလာဖို့ခီးသွွားလုပ်ငန်းဖွံ့ဖြိုးလာဖို့အရေးပါရဲ့ဆိုတာတို့သိလာပါပြီ
။ခုကြတော့ပြောင်းဖူယူတွေကဟိုတချို့တွေကရှန့်ရှန့်တွေမိတိုက်လဲနေမိချူလိုက်ကကြတော့အဲ့ဒီဟာဟိုခြံစံသုံးလိုက်တာပေါ့ပြောင်းဖူယူရော။အရင်တော့ခြံလေးဆိုကကြတော့ဝယ်လို့လဲစီကြီးရဲ့လေအခုကကြတော့စီလက်တက်တာပေါ့နော်။ပြီးတော့တတော်ပြုံးတိမှုလဲလဲတာပေါ့ခြံစံသုံးလိုက်ကကြတော့ပြောအင်ဒီကကိုထင်းသိမ်းရလဲရောက်တာပေါ့
။လောင်စာကထွက်တဲ့ဘေးထွက်ပစ္စည်းတွေကိုလဲစပ်ပြိုးရေးလုပ်ငန်းမှာပြန်ပြီးသုံးလို့ရနေရလို့နေကြာစိတ်လုပ်ငန်းကို10နှစ်နီးပါးလုပ်လာရဲ့ဒေါ်ရွှေကြီးကပြောပါရယ
်ထင်းတအချာတော့ဒီလိုစပခွန်ဖူနဲ့မှာပုံမှန်စံပြေပြန်ဖို့ဆိုလဲရဟတာမဖြစ်လို့ပေါ့ပြန်ဖို့ဆိုလဲသူတို့ဈေးကွက်ရှိလေရောင်းရတယ်သူလဲသုံးလို့ကောင်းတယ်စပခွန်ဖူလဲသုံးလို့ကောင်းတယ်စပခွန်လဲလကဖြစ်ဖို့လကမဖြစ်ဘောတခါဖွဲပြကြတော့လဲပြန်သုံးလို့ရလေဟိုစကင်းထဲမှာဒီညိုစားလို့ဖို့အတွက်ဒီလဲသုံးတယ်ဟိုမြက်ခမ်းထဲမှာစိုက်တဲ့အခါလဲဒီဖွဲပြနေပဲထဲပြီးတော့စိုက်ကြရလေအဲ့ဒီတော့အုံလဲဝမ်းတယ်ဖွဲပြလဲပဲ
အခုဆိုရင်အင်းလေးကပဝန်းကျင်ရွာကြီးမှာတဘာဝပဝန်းကျင်အတိကတိုးတက်လာပြီးဖြစ်လို့နောက်ဆယ်နှစ်ဝန်းကျင်လောက်မှာတက်တော်တွေကအရင်တိုင်းပြန်ပြီးများလာလိမ့်မယ်လို့အများစုကမျှော်မှန်းထားကြပါတယ်
ရန်ကုန်ခြေဆိုင်သတင်းတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။နိုင်ငံတကာသတင်းတပုတ်ကိုမကြာခင်မှာတင်ဆက်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့မနေ့ဖြန်စနေညဒိုင်းရိုက်လိုင်းရဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့အသိပေးကြပါမယ်ခင်ဗျာ
။ဘုရားရှင်များရှင်။ပြားပြည်နယ်မှာဗိုလ်ချုပ်ကျေးရွာစိုက်ထူမဲ့အစည်းအဝေးအတွက်အခြေတည်ဖြစ်စရာကြီးကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေခိုးထုတ်စရာတွေလည်းတကြောပြန်ပေါ်လာပါတယ်။မြမနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲ။နှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်းဆောင်တွေရဲ့အာဏာမမောမှုတသက်ကြောင့်လား။နိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လား။စရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်3899554ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
သောရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာကိုတိုင်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်ခြင်းပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းတပုတ်ကိုအလဲပေးခြင်းပါတယ်အမေရိကန်ပြည်ထောင်စုညောင်မြို့ရဲကအင်းသားတစ်ခုကို
မိုးရစေအကျော်တဲ့ထိုးပြီးသုံးဆွဲသူတွေအတွက်လုံခြုံတဲ့နေရာလေးတစ်ခုအဖြစ်ပြောင်းလဲလိုက်ကြပါတယ်။ရွေချက်ကတော့နိုင်ငံတော်မှာဆေးလွန်သူတွေတိုးလာနေတဲ့အပေါ်ထိန်းချုပ်နိုင်ရေးဖြစ်ပါတယ်။2016နိုဝင်ဘာကနေစပြီးတနစ်တာကောက်ယူခဲ့တဲ့စစ်တမ်းရနိုင်ငံတော်မှာဆေးလွန်ပြီးသေဆုံးသူပေါင်း 48,000 ရှိနေတာကိုတွေ့ခဲ့ရပါတယ်။မြို့မြို့ကဒီနေရာလေးဟာဆေးလွန်ပြီးသေဆုံးမှုကိုကာကွယ်နိုင်ရုံမကခုခံအားကြာဆင်းမှုကူးစက်ရောဂါ HIV ပိုးကူးစက်ပြန့်ပွားမှုကိုလည်းရှော့ချနိုင်သလိုဆေးလွန်နဲ့အရေးပေါ်အကူအညီပေးနိုင်ပါတယ်။ဒါပေမဲ့ဒီစီဇန်ကိုဝေဖန်သူတွေလည်းရှိနေကြပါတယ်။ဒီကြောင့် VOA သတင်းတော့ Julie Tabot သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။ New York မြို့ Brooklyn အရက်ကလူရှုပ်တဲ့လမ်းမပေါ်ကစတိုးဆိုင်တွေကြားမှာရှိတဲ့အိမ်သာခန်းတစ်ခုကိုမိုးရစ်ဆေးအကျော်နဲ့ထိုးပြီးတော့သုံးသူတွေအတွက်လုံခြုံတဲ့နေရာ Supervised Injection Facility SIF အဖြစ်ပြောင်းလဲထားပါတယ်။မိုးရစ်ဆေးအကျော်နဲ့ထိုးသွင်းအသုံးပြုတဲ့အခါဆေးမလွန်အောင်စောင့်ကြည့်ပေမဲ့သူတွေပါတာဝန်ချထားပေးတဲ့ဒီနေရာကိုအသုံးပြုချင်တော့စီရင်ပေးရပါတယ်။ဒီနေရာကို Vocal New York ဆိုတဲ့အဖွဲ့ကစီမံဖွင့်လှစ်တာပါ။ဒီနေရာမှာဆေးလာသုံးသူတွေကိုအခန်းတွင်ဆက်သွယ်ထားတဲ့အပြန်အလှန်စကားပြောနိုင်တဲ့ Anagon ကနေ3မိနစ်တကြိမ်ဆက်သွယ်စောင့်ကြည့်ပေးတာပါအထဲမှာဘလို့နေလဲအဆင်ပြေလားဆိုပြီးဝန်ထမ်းကမေးတဲ့အခါအထဲကသူ့မျက်နှာမကြားရရင်တော့ဆေးလုံတဲ့အခါပေးတဲ့ဆေးနဲ့အဆောင်ကအခန်းထဲကိုဝင်လာပြီးတော့ကူညီတာပါ Vogue New York အဖွဲ့က Evelyn Milan ကသူ့အလုပ်ကိုအခုလိုရှင်းပြပါတယ
် Our job is not only to keep people alive we want to keep them healthy we want to get
ကျမတို့ရဲ့အလုပ်ကသူတို့အသက်မသေးရုံစောင့်ကြည့်ပေးနေတာမဟုတ်ပါဘူးသူတို့ကိုကျန်းမာစေချင်ပါတယ်ကျမတို့ရဲ့ဝန်ဆောင်မှုတွေနဲ့ချိတ်ဆက်စေချင်ပါတယ်ဒါမှသူတို့လည်းရုပ်ပိုင်းအရာမဟုတ်ပဲစိတ်ပိုင်းအရာပါပြန်ပြီးနလန်ထူလာမှာပါဒါမှသာဆေးဆွဲနေသူတွေလည်းသူတို့ဘဝရှေ့ဆက်သွားဖို့ဆုံးဖြတ်နိုင်မှာပါ
ဆရာဝန်လက်မှတ်နဲ့မှဝယ်လို့ရတဲ့ opioid ဆေးညွန့်တွေထဲက fentanyl လို့ခေါ်တဲ့အာပြင်းတဲ့အကိုက်ခဲပျောက်စေကိုဆွဲရတာကြောင့်ရောဘိန်းဖြူအလွန်အကျွံသုံးဆွဲရတာကြောင့်ပါအမေရိကန်သမိုင်းမှာအဆိုးဆုံးလူသေဆုံးမှုတွေဖြစ်လာနေပါတယ်။လမ်းတွေ၊လက်ကတိတွေ၊ပန်းချံတွေ၊အဆောက်အုံခေါင်းမိုးတွေပေါ်မှာဆေးသုံးပြီးတော့ဒုက္ခရောက်သွားနိုင်တဲ့သူတွေကို SIF ကလက်ခံနေတယ်လို့ဆေးဆွဲသူတွေကိုလိုက်ပြီးတော့ဆက်သွယ်ဆောင်ရွက်နေတဲ့ကွင်းစင်းလုပ်သား Jeffrey Froster ကပြောပါတယ်။
It's a safe place. I know somebody got my back outside,
you know. SIF ကလုံခြုံတဲ့နေရာပါ။တကယ်လို့ဆေးသုံးထားတဲ့အချိန်ဆေးလွန်တာမျိုးတစ်ခုခုဖြစ်သွားရင်ကုညီဖို့အခန်းပြင်မှာတယောက်ယောက်စောင့်ကြည့်ပေးနေပါတယ်။အဲ့လိုတစ်ခုခုဖြစ်ခဲ့ရင်អော်ခေါ်လိုက်တာမဟုတ်ခလုတ်နှိပ်လိုက်ရုံပါပဲ။ဆေးသုံးသူတိုင်းဒီအခွင့်အရေးရတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့မွေးဆေးသုံးရုံနဲ့သူတို့တွေကိုလူဆိုးလို့ပြောလို့မရဘူးလေ။
နယူးယောက်မြို့တော်ဝန်ဘီလ်ဒီဘာစီယိုကလည်းဆေးလွန်မီသေဆုံးမှုကာကွယ်တားဆီးအတွက်တနစ်ကြာအစံသဘောလုပ်ထားတဲ့ဆေးထိုးပိုက်တွေပါပေးနေတဲ့နေရာလေးခုအတွက်ပြည်နယ်နဲ့ရပ်ကွက်လူလူရဲ့ထောက်ခံမှုရအောင်ကြိုပမ်းနေပါတယ်။အဲ့ဒီနေရာတွေကိုပုဂ္ဂလိကလုပ်ငန်းပိုင်နေရာတွေမှာစံသပ်ဖွင့်လှစ်ထားတာပါ။ဒီအစီအစဉ်ဟာဆေးလွန်ပြီးတော့သေဆုံးမှုပေါင်း130ကိုကာကွယ်နိုင်မယ့်အပြင်ကျန်းမာရေးအသုံးစရိတ်ဒေါ်လာ5,000,000အထိတက်သားမယ်လို့သုတေသနပညာရှင်တွေကပြောပါတယ်။ဒါပေမဲ့ဒီအစီအစဉ်ကိုသဘောမကျသူတွေကတော့ရက်ကွက်ထဲမကျေမနပ်ဖြစ်လာနိုင်တယ်လို့မှုရစေသုံးဆွဲတာကအာဏာကင်းပါတယ်ဆိုတဲ့သတင်းစကားအမှားမျိုးတွေဖြစ်သွားနိုင်တယ်ဆိုပြီးသတိပေးပါရစေ။နယူးယောက်မြို့ကမှုရစေဝန်နဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါမြတ်ဆိုင်ရာအထူးရှင်နဲ့ဖြစ်သူ Bridget Bannon ကတော့အခုလိုပြောပါရစ
ေ။ You certainly have to look at those who have
မှုရစေကိုတာရှည်ဆွဲနေတဲ့သူတွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာမျိုးကအသေးချာနည်းလမ်းရှာဖို့လိုပါတယ်ရှင်။နောက်ပြီးတော့မွေးရဆေးဆွဲတဲ့အမှောင်ကဘာတွေကြမသွားအောင်လို့ဘလို့ကာကွယ်မလဲဆိုတာမျိုးလည်းကြည့်ရမှာပါ။ကျမထင်တာကတော့အဲ့လိုမျိုးကြိုးပမ်းအားထုတ်မှုတွေကို SIF ကရှော့ထွက်ထားတယ်လို့ထင်ပါတယ
်။ဒါပေမဲ့လည်းမွေးရဆေးဆွဲမှုတိုက်ဖျက်ရေးလုပ်ငန်းတွေမိမ့်မိန်ပျောက်ကွယ်လာနေပြီဆိုတာလူတွေသတိပြုမိဖို့လိုတယ်လို့ပြောသူတွေကလည်းရှိပါတယ်။ Vocal New York အဖွဲ့က Jeremy Saunders ကအခုလိုမြင်ပါတယ်
7 years of growing overdose deaths
ဒီမျိုးမှာဆေးလွန်ပြီးတော့သေဆုံးမှုတွေတိုးလာနေတာ9နှစ်ရှိပါပြီဒီအလုပ်ကအလုပ်မဖြစ်ဘူးလို့ဘယ်တော့မှကျွန်တော်တို့လက်ခံဘူးလို့လဲကျန်းမာရေးနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးဌာနအတွက်ငွေကြေးအမြောက်များချပေးဖို့လိုပါတယ်လူလူကျန်းမာရေးအတွက်လုပ်ကိုင်တဲ့နေရာမှာဒီလိုလုံခြုံစိတ်ချရတဲ့ဆေးသုံးနေတဲ့နေရာတွေဖန်တီးပေးဖို့လိုအပ်နေပါတယ
်ကနေဒါနိုင်ငံဩစတြေးလျနဲ့ဥရောပကနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ပေါင်း30ကျော်အတွင်းဘေကင်ကင်းနဲ့မွေးဆေးသုံးနိုင်တဲ့နေရာပေါင်း100နီးပါးဖွင့်လှစ်ပေးထားပါတယ်အမေရိကန်နိုင်ငံတွင်းက Philadelphia, San Francisco နဲ့ Seattle အပါအဝင်တခြားမြို့ကြီးတွေမှာလည်း SIF လို့အလားတူနေရာတွေဖန်တီးပေးဖို့စဉ်းစားနေကြပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
view မြန်မာပိုင်းကနေတောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိ တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာVOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ29ရက်တောက်ချာနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာကိုတော့ line meter 25 32 51တို့ဖြင့် line meter 190တို့ကနေလည်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းမှာဆက်လက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာတော့မြို့သမီးကန္တာအတုဒဆုံးလင် American တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာကြားမှာကတော့
ထုံးစံကတော့အေးကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကန်ယိုနားနားမှာဆိုပင်လယ်ရေမဝင်
တော့ဘဝဉ္ဇဉ်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုတော့သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ရမှာပါအခုတော့ဒီတဲကမှာအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတော့နိုင်ငံထူထောင်ရေးမှာလူငယ်တွေရဲ့ပညာရေးမှာယင်းဤမြုံနံနိုင်ဖို့ကသိပ္ပံအရေးကြီးပါတယ်အထူးသဖြင့်ပညာထူးချွန်ပြီးကြိုးစားတဲ့ကလေးတွေကိုနိုင်ငံအနေနဲ့ပြုစုပြောထောင်မြေတောင်မြောက်ပေးတင်တာဖြစ်ပါတယ်2018ဆယ်တန်းစာမွေးပွဲမှာမောင်အောင်ဖြိုးလွင်ဟာ6ဘာသာဂုဏ်လူထွက်ခဲ့သူပါသူရဲ့မိခင်ဒေါ်တန်းကြည်ဟာတောင်သာမြို့နယ်စကြန်းရွာကအလယ်တန်းဆရာမတအူးဖြစ်ပြီးတော့ဖခင်ဖြစ်သူကတော့လေဖြတ်နေတဲ့အတွက်အလုံးမလုံနိုင်ခဲ့ပါဘူးကျူရှင်မယူပဲ6ဘာသာဂုဏ်လူထွက်ခဲ့တဲ့မောင်အောင်ဖြိုးလွင်အနေနဲ့စီကြောင်းတက်ဖို့အမှတ်မိသလိုဆရာဝန်တဦးဖြစ်လာဖို့လည်းရည်မှန်းထားသူဖြစ်ပါတယ်။ဒါပေမဲ့ចောင်းစီအတွက်အခက်ခဲဖြစ်နေတဲ့အတွက်မိခင်ဖြစ်သူကသားရဲ့ပညာရေးအတွက်ရတမအေးလည်းဖြစ်နေပါတယ်။အကြောင်းစုံကိုသိရအောင်ဆရာမဒေါ်တန်းကြည်နဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ You can bend but never break me cause it only serves to make me more determined.
ကျမစမေးချင်တာပေါ့နော်ဒေါ်တန်းချီ
ဟုတ်က
ဲ့မိသားစုအကြောင်းပြောပြပါလား
ကျမကျမဒေါ်တန်းချီကတောင်သာမြို့နယ်အထက်ကစီချဲမှာအလေတန်းမြတာဝန်ကိုထမ်းဆောင်နေပါတယ်ကျမအမျိုးသားကတော့မိဖို့ပဲရှင်ကျမရေးမကောင်းလို့
ကျမရေးမကောင်းဘူးဆိုတော့
ဘာမှမလုပ်နိုင်ဘူးသူကနေထက်ထားပြီးတော့အခုသူကကျမရေးမကောင်းလို့လုပ်ပြပါတယ်မလုပ်နိုင်ဘူး
အဲ့တော့ဒေါ်တန်းချီတို့မိသားစုကဘယ်နှယောက်ရှိတယ်မသိ
ဘူးကျမတို့မိသားစုက၄ယောက်ရှိတယ်ကျမသမီးလေးတစ်ယောက်ရှိတယ်တားတစ်ယောက်ကျမသမီးလေးကရင်းလာမှုတကယ်တော့မှာဒုတိယနှစ်ကုန်ထုတ်စာသူတက်နေတာပါရှင်
အဲ့တော့ဒေါက်တန်းကြည်တို့မိသားစုမှာဒေါက်တန်းကြည်ရဲ့အမျိုးသားနေမကောင်းလေဖြတ်ထားတော့မိခိုးဆိုတဲ့ခါကျတော့ဒေါက်တန်းကြည်တို့မိသားစုကဒေါက်တန်းကြည်အလေတန်းပြဆီယာမလာစာနဲ့မိခိုးနေရတာပေါ့ဟုတ်လား
ဟုတ်ကဲ့ကျမဝန်ထမ်းလာစာလေးနဲ့မိသားစုအဲ့လိုဖြစ်နိုင်ကျမတို့ဒီတိုင်းလေးပဲဟိုပြောင်းနေရတာပါရှင်ကလေးတွေပညာအသင်ကြီးကြလဲကျမလည်းမလို့ပါဘူးရှင
်အလေတန်းပြဆီယာမတယောက်ရဲ့လာစာဘလောက်ရှိပြီးတော့ဒေါက်တန်းကြည်တို့စာဝင်နေရေဘလို့လုံပန်းကြလဲကျမပြောပြပေးပါလား
ကျမတို့မိသားစုစာဝင်နေရတော့ဒီကျမရဲ့မြန်မာနာကြောင့်2,800ခုလက်ရှိရပါတယ်
အဲ့တော့ဒီ2,800နဲ့ဒေါက်တန်းကြည်တို့မိသားစုဘလို့စာဝင်နေရေကိုပြေလည်အောင်လုပ်လဲဒေါက်တန်းကြည
်ကျမတို့မိသားစုကဒီလာကြောင်ဝင်လင်းနေတဲ့ကျမတို့ပဲဟိုနည်းနည်းပါပါတော့ဒီလိုပေါ့ဒီရာလေးအဲ့တကောလောက်တော့ရှိရဲ့ရှင်ကျမတို့အဲ့လိုဘွားနဲ့ပဲလုပ်ပြီးတော့အဲ့ဝင်ဝင်လေးအဲ့ဒါလေးတော့အခြေခံလေးတော့ရှိရပါဘူးနည်းကွက်လေးတစ်ခုတော့ရှိရင်အဲ့ဒါလေးကိုကိုယ်ကလည်းငါတို့လဲလို့ရှိတော့လေအားနဲ့အဲ့လိုလေးလုပ်ပြီးတော့အဲ့တောင်းမိုးရလဲဘာမှကျမတို့ပဲနှစ်တိုင်းနေရာမိုးတွေ ခေါင်းလုံးအဲ့ရလေးနဲ့ဒီမိသားစုဝင်ကိုရမလွတ်အောင်ကျွန်တော်တို့ခြေရကြနေတယ
်အခုမေးချင်တာကဒေါ်တန်းကြည်ရဲ့တားပေါ့နော်စောစောဒေါ်တန်းကြည်ပြောတာတမီအငယ်ကတော့ကုံထုတ်ဓာတုနဲ့တက်နေတယ်အခုဒေါ်တန်းကြည်ရဲ့တားကပြီးခဲ့တဲ့ထဲတန်းစာမေးပွဲမှာပေါ့နော်6ဘာသာဂုံတူးနဲ့ထွက်တယ်ဆိုတော့သူ့အကြောင်းနည်းနည်းပြောပြပေးပါလား
ကျွန်မသားတကယ်တမ်းနဲ့ကသူကသူ့ရဲ့နှစ်စဉ်တန်းရခဲ့ပါလေဒီတန်းမှာလည်းသူကစပော့လိုက်ရှိလဲရခဲ့တယ်ဒီညာရင်ထပ်ပန့်ကြီးစလောက်3000ပေါ့စပော့လိုက်ရှိရခဲ့တယ်ဒီတန်းမှာပင်ချာအိုလံပစ်မန်လီတိုင်းမှာပထမအဖြစ်ပြောပြီးတော့2018မန်လီတိုင်းရေးချင်ပထမဟုတ်ကဲ့ညာရင်ဝင်ကြီးစီလည်းရခဲ့ပါလေပြောပြီးတော့ကျန်းမာလေဂုံကြီးလျှောက်လာတယ်ဆောင်းခဲ့ပါပြီ
အခုဒီနှစ်ပေါ့နော်2018ဆယ်တန်းမှာဒေါ်တန်းကြီးရဲ့တာမောင်အောင်ဖြိုးလွင်က6ဘာသာနဲ့ဂုံတူးထွက်ခဲ့တယ်ဆိုတော့သူ့အမှတ်တရဘယ်လောက်နေပါလဲဒေါ်တန်းကြီ
းသူ့အမှတ်တရမြန်မာစာ85မှတ်အင်္ဂလိပ်စာ85မှတ်ပင်စာ96မှတ်ဇာတိဝေဒ93မှတ်ဒီပဝေဒ93မှတ်ဒီဝဝေဒ85မှတ်သူ့ဒီဝ915မှတ်
ဟုတ်ကဲ့အဲ့ဒီတော့ဒေါ်တန်းကြီးရဲ့သားကစောစောဒေါ်တန်းကြီးပြောသလိုငငယ်တည်းကရှစ်တန်းမှလည်း scholarship ရတယ်လူဝေကျွန်းလည်းရတယ်တင်ချစုလည်းရတယ်ဆိုတဲ့ခါကျတော့ကျမမေးချင်တာကဒေါ်တန်းကြီးရဲ့လေတန်းပြလာစာနဲ့ကြိုးကြိုးချမ်းချမ်းနဲ့နေနေတဲ့အချိန်မှာသူကလို့စာစူးစားပြီးတော့အခုလို့6ဘာသာဂုံတူးနဲ့အောင်နေဆိုတဲ့ခါကျတော့ဒီ6ဘာသာဂုံတူးနဲ့အောင်ရအောင်လို့သူဘလို့စူးစားလဲတခြားကလေးတွေလိုပဲကျူရှင်နေပါရောယူသလားအဲ့ဒါမျိုးပြောပြပေးပါလားနော
်ကျမသားလေးကတော့သူကစိန်ငန်းနေစဉ်လုံးမှန်စာချက်ပါလေစိန်ငန်းရဤရဲ့စာဦးပတ်တခုစူးစားပြီးတော့လေ့လာကျက်မှတ်ပါလေစူးစမ်းမှုကတော့ပုံမှန်ရက်မပြတ်သေးတဲ့အချိန်ကိုနှမြောပြီးတော့အလိုလိုအချိန်တိုင်းကိုစာပဲလုပ်နေတာညစဉ်လဲစိန်ငန်းပုံမှန်ဒီ7နာရီရှိအများအားပုံမှန်လေ့ကျင့်နေတာเนี่ยช่วงนี้เลยนะถ้าเดี๋ยวเนี่ยเนี่ยมันจะเสร็จไป
ตัวคุณรู้ป่ะเนาะกงดูอย่างอ๋อโหลตูตะชาจูชินี่บาดิยออยู่ดีล่ะดอตันจี
อีเช้าก็ตูจ้างอ่ะชื่ออาจารย์มาเลยอนุญาตยามมาอีเช้ามาไอ้มาบาดิยอแกตูจําได้อ่ะตอนเนี้ยจูชินก็ไอ้ชื่อจูชินแล้วจําได้รู้ความไม่ใช่อ่ะ
เออสามีเว้ยนี้มาเว้ยอนิกะจ้างว่าเสี่ยมานี่เนี่ยตั้วไปแล้วเสร็จตั้วตินน่ะป่ะဒီတိုင်းကတော့ကျူရှင်ပြူတဲ့သဘောပေါ့ဟဲ့လားဒေါ်တန်ကြီ
းမြစ်စာနဲ့ကျမကျောင်းဝဆရာဆရာမတွေအလိုအမီးရအလိုသင်ကြားပေးလို့ဆရာဆရာမတွေမာကိုအမီးကျန်ကျန်ဖားပြီးသူ့ကိုစာကျက်ထုတ်ရတဲ့အလိုအပ်ထားတာ
မောင်အောင်ဖြိုးလွင်ကစောစောဒေါ်တန်ကြီးပြောတဲ့စာကျူးစားတယ်ဆရာမတွေနဲ့လည်းတွားပြီးတော့ပေါ့နော်အိကစာကြည့်တယ်ဆိုတော့စာကြီးပဲလားသူအားကစားတွေရောတခြားဒါရိုက်တာဖွံ့ဖြိုးရေးလုပ်ငန်းတွေရောစေနာဝန်ထမ်းဟိုလုတ်အားပေးတာတွေပါတယ်ရောတခြားလုတ်တာတွေရှိသေးလားတော်တန်ကြီ
းဆရာရောဒီအားကစားကြတော့တက်တဲ့ကျင်းကပထမတော့အဲ့လိုမျိုးဘောလုံးကလာလေးကျန်လေးအဲ့လိုမျိုးပြတာ
တားတူအနေနဲ့ကြတော့သူကမိဘအပေါ်မှာတိတက်လား
ဟုတ်ပြီလားပေါ့လေသူကတိတက်ပါတယ်နည်းနည်းပြရရဲ့ကျမကြီးလည်းသူရောလုတ်ဆိုင်လေးကလည်းညချင်းလုံးနဲ့ရောမိဘရဲ့ကျမကြီးလည်းအောက်ချောက်ပါသေးသေးကသူ့ကြီးရဲ့ကျမကြီးလည်းတော့ကွာကွာဒီကဒီလူကြီးကဆောင်းရောက်ပြီးသားစိတ်တိုင်းစီးရတာအဲ့တော့ဒီရဲ့အရေးစားပါမှာဒီရဝိစာလေးအားလုံးကိုဆောင်းရက်ပြီးရတယ
်ဟုတ်ကဲ့ဟိုဘာသာရေးရော
ဘာသာရေးလည်းဒီကလည်းစားပါရဲ့ဘုရားဘာသာရေးရှင်းမှုသင်တန်းလည်းဒီပြတ်ပါရဲ့အဲ့နာဆောင်းမွေးလေးလည်းရှိရလို့ရှိရပါတယ်ကျမတို့ရောဘုရားဘာသာရေးရှင်းမှုသင်တန်းကြောင့်ဒီကပုံမှန်ကြောင့်မှာဒီဘုရားဘာသာရေးရှင်းမှုသင်တန်းတွေရှိနေရရှိကြတာ
အဲ့တော့ तू ကအခုကြီး6ဘာသာဂုံတူးဆိုတဲ့ခါကျတော့ तू ကဘာဖြစ်ချင်လဲဒေါ်တန်ကြီး तू ကဘာလျှောက်ချင်လဲ
ဒီရဲ့ဝါဒနာကတော့ဒီလူကြီးရဲ့စံမာရေးကိုဒီဆောင်ဆောင်ချင်ပါလေဆေးချောင်းတက်ချင်တော့
အဲ့တော့ဆေးချောင်းတက်ချင်တော့အခုကြည့်ရတာဒေါ်တန်ကြီးခင်မုန်းကလည်းလေးဖြတ်ထားတယ်ဒေါ်တန်ကြီးကလည်းအခုအလေတန်းပြဆရာမလာစားနေဆိုတော့မဖူလုံဘူးပေါ့မဖူလုံတဲ့ခါကျတော့သူ့ရဲ့ចောင်းစီကိုဒေါ်တန်ကြီးတို့ဘလို့ဖြည့်ရှင်းနေဒေါ်တန်ကြီး
ဒီကျောင်းကြီးကကျွန်မဒီရနေပြီးတော့ပရာဟိတအဖွဲ့အစည်းလေးတွေနဲ့ဖောင်ဒေးရှင်းလေးတွေကထောက်ပံ့ပေးတာတွေနဲ့ကျွန်မဝိုင်းဝန်းစီစောင့်ထောက်ပေးရတာကျွန်မရဲ့တိုင်းလေးရဲ့ပညာရေးကိုဆက်လက်ပြီးတော့ကျွန်တော်တက်နိုင်တယ်လို့ကျွန်မအဲ့လိုမျိုးနေပါဦ
း။ Okay အဲ့တော့ဒေါ်တန်းကြီးဆိုလိုတာကပရာဟိတအဖွဲ့လေးတွေပေါ့နော်ဒီစာကြိုးစားတဲ့ဒီကလေးတယောက်ဘဝအောင်မြင်မှုပေါင်းပြောင်းအောင်လို့ဒီနိုင်ငံတာဝန်တောင်တနေရာကနေပြတော့မှနော်သူကတော့ဆရာဝန်အဖြစ်ကျမကြီးအဲ့တွေ့ထန်းဆောင်ကြည့်နေဆိုတဲ့ခါကျတော့ဆိုလိုတာက ဒေါ်တန်းကြည်တို့အတွက်ကိုပရဟိတအဖွဲ့အစည်းလေးတွေထံကပေါ့နော်အကူအညီတွေလိုတာပေါ့အကူအညီတွေလိုတဲ့ခါကျတော့ဒီဆေးကြောင်းတက်မယ်ဆိုလို့ရှိရင်ဘယ်ဆေးကြောင်းတက်ဖို့အစီအစဉ်ထားပါလဲရှင်
အဲ့တော့မန္တလေးစစ်တပ်ကမှတက်မယ်လို့သိရှိထားပါရဲ့ရှင
်။ဟုတ်ကဲ့။အဲ့တော့မန္တလေးစစ်တပ်ကတက်မယ်ဆိုရင်ဒေါ်တန်းကြီးတို့လည်းနည်းနည်းတီးခောက်ထားမှာပေါ့နော်။ကုန်ကြစည်းကဘလောက်ရှိပါလဲဒေါ်တန်းကြီး။
ဟုတ်ကဲ့။အစည်းကတော့ကျမတို့အပြင်အဆောင်ကကျမတို့အဆောင်က5000လောက်နဲ့ပြီးရဲ့အစည်းကတော့တစ်နေ့5000လုံးရဲ့ခံမှန်းရေးပြင်တော့တစ်သိန်းခွဲလောက်နေမှာပေါ့။တစ်သိန်းခွဲဆိုတော့အဆောင်လားကနေဆိုတော့1000ပေါ့။တစ်သိန်းနဲ့ပြီးရဲ့အဆောင်အခါနဲ့ဆောင်းဖူးနဲ့အဲ့လိုတက်မယ်ဆိုရင်ဒီရှင်လာကနဲ့အလုံးမုံတက်မယ်ဆိုရင်5သိန်းကြီးလောက်နော်ကုန်မယ်လို့ကျမအဲ့လိုခန့်မှန်းထားပါတယ်။
အဲ့တော့တစ်လောက်5သိန်းလောက်ကုန်မှာပေါ့မန္တလေးဆေးကျောင်းတက်ဖို့။မှမိချင်တာဒေါ်တန်းကြည်သားကအရင်ကလေပညာတော်သင်ဆုတွေရတယ်ဆိုတော့ဒေါ်တန်းကြည်တို့မန္တလေးကပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလား။နောက်တစ်ခုကဒီဆေးကျောင်းကရောပညာတော်သင်ဆုတွေချိမြင့်တာတွေမရှိဘူးလား။အဲ့ဒါတွေရောစုံစမ်းသေးလား
။အဲ့ဒါကတော့ကျမတို့ကလည်းမစုံစမ်းရသေးဘူးကျမဒီကြောင့်ရပါတယ်လို့တော့ခုမှကျွန်တော်လည်းလေးလာလ
ို့ဟုတ်ကဲ့အဲ့ဒါတွေလည်းစုံစမ်းပေးဖို့နော်လမ်းစာတွေကိုလိုက်ရှာအားမှာပေါ့နော်ဘယ်နေရာနေဘာပေးလို့ဘလို့ရနိုင်တယ်ဆိုတာဘာဆိုတော်တဲ့ကလေးဆိုရင်တော့ပညာတော်သင်စုကတော့ပေးကြတာကြီးပဲလေအဲ့တော့ဒေါက်တန်ချီတို့ ਨੇ ဆက်သွယ်ခြင်းနဲ့ဆိုလို့ရှိရင်ဒီပရဟိတလုပ်ငန်းနေရပရဟိတလူတွေရပေါ့နော်လူထက်ဝင်ခြင်းနဲ့ထောက်ပံ့ခြင်းနဲ့လူတွေဆက်သွယ်ခြင်းနဲ့ဆိုရင်အကောင်းဆုံးဘလို့ဆက်သွယ်နိုင်လဲရှင
်ကျမအကြောင်းနဲ့ပဲဆက်သွယ်ရင်တော့အရှင်ပြေမဲ့ဆိုလို့ကျမတို့အခါခါကြည့်ချမ်းဆိုရင်တော့ကျမနာမည်နဲ့လိပ်စာလေးနဲ့ဆက်သွယ်လို့ရပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါ်တန်ကြီး။ဒေါ်တန်ကြီးမျှော်မှန်းတယ်လို့ဆုတောင်းပြပါစေလို့လည်းကျမဆုတောင်းပါတယ
်။ဘတ်စင်အမျိုးသမီးကဏ္ဍကိုဒေါ်လာလာတန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဘတ်စင်သိပ္ပံနဲ့နည်းပညာကဏ္ဍကိုမတင်ဆက်ခင်မှာအခုတစ်ခါတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါ။အခုတပတ်သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့ apartment တိုက်ခန်းတွဲတွေပြုပြင်ထိန်းသိမ်းတဲ့လုပ်ငန်းအကြောင်းကိုဟန်ဆိုးအောင်ကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
Okay ကိုဟန်ဆိုးအောင်ကနယူးယောက်မှာဒီဆောက်လုပ်ရေးပေါ်လေ maintenance လုပ်ငန်းလုပ်နေတာဆိုတော့ဒီလုပ်ကိုလုပ်တာဘယ်လောက်ကြာပါပြီလဲဗျ
ကျွန်တော်ဒီလိုလုပ်တာ12နှစ်လောက်ရှိပါပြီခင်ဗျာ
ဒီလုံမျိုးလုပ်ဖို့ရောဘာကြောင့်ရွေးချယ်ခဲ့တာလဲဗ
ျဒီလုံမျိုးလုပ်ဖို့ဘာကြောင့်ရွေးချယ်ခဲ့တယ်ဆိုတော့ကျွန်တော်ကဒီလိုလုပ်တာကိုကျွန်တော်ငငယ်ကလေးကကျွန်တော်ဝါသနာပါခဲ့တယ်ပေါ့ဒီလိုလုပ်ဖို့ရန်အတွက်ဒီလိုယောက်ျားလေးတယောက်အနေနဲ့လည်းဒီဟိုအိမ်ဆောက်တာနဲ့ပတ်သက်တော့အိမ်နဲ့ပတ်သက်တဲ့လုပ်ငန်းအလုံးကိုသိတင်တယ်လို့ကျွန်တော်ငငယ်ကလေးကခံယူထားတာပေါ့ကျွန်တော်နေတဲ့နေရာမှာတော့ကျွန်တော်ကအပမတ်နဲ့ပတ်သက်တော့ဘီလီင်းရဲ့ပျက်စီးတာရဲ့အလုံးကိုကျွန်တော်ပြန်ပြီးတော့ original ပြန်ဖြစ်အောင်ပြန်ပြုပြင်ပေးရတာပေါ့နော်ဒီလက်စင်မီးနဲ့ပတ်သက်တာတွေရေနဲ့ပတ်သက်တာတွေကွင်းဆွဲခြင်းဆိုတော့စီမင်းနဲ့ပတ်သက်တာတွေနောက်ခါတကဆောက်လို့ရေးဆိုတော့ဒီအမိုးနဲ့ပတ်သက်တာတွေကြမ်းခင်းနဲ့ပတ်သက်တာတွေကျွန်တော်အကုန်လုပ်ရပါတယ်ဒီမှာတော့
ဆိုတော့ကွင်းဆိုးအောင်ကဒါနယူးယောက်မှာစပြီးတော့နေရဒီအလုပ်လုပ်တာဆိုတော့ဒီအမေရိကန်မှာမနေခင်တော့ဟောဒီအလုပ်တွေကိုလုပ်ခဲ့ဘူးပါလား
ဟုတ်ကဲ့ကျွန်တော်ကိုရီးယားမှာနေတော့ဒီလိုလုပ်ခဲ့ပါလားအဲ့ဒီမှာတော့ကျွန်တော်ဘာလုပ်ရလဲဆိုတော့အဲ့ဒီမှာကျွန်တော်ဟိုဘီနီတီဆောက်တာပေါ့နော
်ဆိုတော့ဒီအမေရိကန်ကိုဆောက်ရတဲ့အခါမှာရောအခုလိုမျိုးဒီ maintenance ပေါ့လေပြုပြင်ထိန်းသိမ်းရေးအပိုင်းတွေကိုကိုကလုပ်ရမယ်ဆိုတဲ့အခါကျတော့ဒီလုပ်ငန်းစဝင်ဖို့အတွက်ဒီမှာသင်တန်းတွေဝါတွေထပ်တက်ရသေးလား
အော်ဒီမှာသင်တန်းတက်ရပါလားကျွန်တော်တို့ fire department ကို license ယူရတယ် gas အဲ့ဒီ license အောက်မှာ gas ရှိတယ်ရေ plumbing ရှိတယ်ရှိရှိတယ်ဒါ fire department အောက်ထပ်မှာအဲ့ဒါယူရတယ်နောက်က electrical နဲ့ပတ်သက်တာ electrical certificate ကျွန်တော်ယူရပါတယ်နောက်အပမဲ့လုံခြုံရေးနဲ့ပတ်သက်လို့ security license ကျွန်တော်တို့ယူရပါတယ်
ဟိုဒီတင်တန်းတွေကိုတက်တဲ့ခါမှာရောဘယ်လောက်အချိန်ယူပြီးတက်ရပါလဲ
။အော်အချိန်တစ်နှစ်ခွဲပါပဲ။18လပါပဲရောင်းတက်ရပါ။အဲတပတ်ကို4ရက်တက်ရတာရှိတယ်၊3ရက်တက်ရတာရှိတယ်ပေါ့နော်
။ရေပိုက်တွေဘာတွေပြင်တဲ့ကိစ္စန
ောက
်ဒီကိစ္စပေါ့လေ။အဲ့ဒီဟာအဲ့ဒါတွေနဲ့ပတ်သက်ပြီးတော့တင်တန်းတက်တယ်ဆိုတော့ဟိုအဓိကအဲ့လိုတင်တန်းတွေမှာဘယ်လိုအကြောင်းအရာတွေကိုအဓိကသင်ကြားပေးပါလဲ
။ကျွန်တော်ဒီအပိုင်းမှာတော့ building အပိုင်းမှာတော့အကြောင်းအရာကဘာလဲဆိုတော့ gas နဲ့ပတ်သက်တာ၊ cement ပတ်သက်တာဒါတွေကိုစိမ့်ယူမှုရှိမှရှိအဲ့ဒါတင်ကြပေးတယ်အဲ့တင်ကြပေးတဲ့အပိုင်းမှာလည်းပဲစိမ့်ယူရတဲ့တပြိုင်နဲ့သူတို့မှစင်စာရိုက်တက်ထားခဲ့တယ်တက်ထားစင်စာထားအလန်းနေထားမြည်တော့တာပဲအလန်းမြည်ပြန်ဆက်ကအော်တိုမက်တစ်ရက်သွားတယ်ဆက်ဒီအလုံးအော်တိုမက်တစ်အကုန်ရက်သွားရက်သွားတဲ့တပြိုင်နဲ့ဟေးဘာဖြစ်တာလဲ emergency close လို့ပါအကုန်ရက်တဲ့တပြိုင်နဲ့ဘယ်ရဖြစ်တယ်အဖြေချရက်ကနောက်ဆုံးညီကုန်းချုပ်မှဒီဟာ C ရဲ C ယူတယ်လို့ပေါက်တယ်လို့တခါ C ရ line လွဲသွားတာလို့ C ရအရန်အကြီးပေါ်သွားတာလို့ gas ကနေယူသွားတာလို့ gas ပြည့်ပြတာလို့ဖတ်တဲ့ပြင်မျိုးစုံအဲ့ဒီမှာကျွန်တော်တို့ကပြဿနာရဲ့ဈေးမြေကိုသွားတွေ့တော့တာပေါ့နော်အဲ့ဈေးမြေရောက်တော့မှကျွန်တော်တို့ကိစ္စပြီးတော့တာပေါ့
ရေနဲ့ပတ်သက်ပြီးတော့ဒါတင်တန်းတက်ရတယ်ဆိုတော့အဓိကအဲ့ဒီမှာရောဘာတွေကိုတင်ပေးပါလဲ
ရေကတော့ထွေထူးတော့ပေါ့ရေကတော့သူကလမ်းကနေစီးရီးကနေဝင်လာတဲ့ water ကိုကျွန်တော်တို့ကဒီမှာအပါမန်ဒီမှာသုံးတယ်သုံးပြီးအပါမန်ကနေ water ပြန်ထွက်တယ်ထွက်သွားရေဆိုးတွေကအကြောင်းမျိုးမျိုးကြောင့်ရာသီဥတုကြမ်းတန်းကြောင့်တဘောဘေးတန်းကြောင့်ရေတွေကနေရှမ်းလာလို့ရှိရင်အဲ့ back flow ကနေအိမ်တွေမှာပြန်စီးတတ်တယ်အဲ့ပြန်စီးတဲ့ဟာကိုကျွန်တော်တို့က water back ပြန်မစီးအောင်ဆိုပြီးတော့အဲ့မှာခလုတ်တစ်ခုတက်တယ်ပေါ့နော်
ဆိုတော့ဥမာအဲ့လိုကြောင်းနေပါကြီးတက်တဲ့အခါမှာရောဘာသာစကားအခက်အခဲတွေပါရောဟိုဘယ်လိုကြော်လွားခဲ့ပါလဲ
။အော်တခါတချို့မသိတဲ့ဟာတွေတော့ကျွန်တော်မီနီနဲ့ရှိတာပေါ့နော်မသိတဲ့မီနီနဲ့ရှိရင်ကျွန်တော်တို့တခါပြန်ပြီးတော့ dictionary ပြန်လှန်ပေါ့နော်။နောက်ခါတခါအနားရှိတဲ့ပေါင်မိတ်ဆွေတယောက်မေးပေါ့။သူကနေပြီးတော့ရှင်းပြပေါ့။သူ့ရဲ့တေးဥပြရှင်းပြမှုနဲ့ကျွန်တော်အော်ဒါဒီဒီနိုင်ဒီပစ္စည်းကိုဒီလိုခေါ်ပါလားဒီနေရာကိုဒါဒီလိုသုံးပါလားဆိုတော့အသုံးနှုန်းလေးတွေကတော့လုပ်ငန်းဆောင်ရဲ့အတွေ့အကြုံရဲ့ဘေးရပတ်ဝန်းကျင်ရဲ့အကူအညီမှုနဲ့ကျွန်တော်တို့ကတိုးတက်ယူရတာပေါ့နော်
။တင်နန်းတွေဝါတွေပြီးသွားတဲ့အခါမှာရောကိုကဒီလုပ်ငန်းကွင်ထဲကိုဝင်ဖို့အတွက်ကြတော့အဆင်ပြေရဲ့လား
အဲအဆင်မပြေပါဘူးလုပ်ငန်းကွင်ဝင်ဖို့ရတယ်ကျွန်တော်တို့ဆံမွေးတွေဖြေရအင်တာဗျူးရတယ်ဆံမွေးတွေဖြေအင်တာဗျူးပြီးတဲ့အခါမှာအလုပ်တစ်ခုရော့တော့ရောဆိုပြီးတော့ပြေးလိုက်တဲ့အခါမှာကျွန်တော်တို့အဲ့လုပ်ငန်းဆောက် run တဲ့အခါမှာတော့အခက်အခဲတွေရှိတယ်ပေါ့ပစ္စည်းလေးတွေတချို့ဟာဆက်ပစ္စည်းဆိုလို့ရှိရင်ဥမာရှီတာဆိုရင်လည်းရှီနဲ့ပတ်သက်တဲ့ဟာတွေမှာတခုကအပမန်တခုနဲ့တခုရှိမတူဘူးပေါ့ကျွန်တော်တို့တင်ထားတဲ့ဟာကျွန်တော်လေ့လာထားတဲ့ပုံစံတစ်မျိုးလုပ်တွေတွေ့နေတာတစ်မျိုးပေါ့ဒီဇိုင်းလေးတွေကွဲတယ်အနိထားလေးတွေကွဲတဲ့အလွာတွေရှိပါတယ်အခက်အခဲတွေရှိပါတယ်ဒီလိုပဲဆန်တော်ဝါးနဲ့လုံရင်တခါချို့မတိုင်းတဲ့ခါလဲစားပစ်ကိုအကူကြီးတောင်းတော့စားပစ်ကနေလာရှင်းပြတော့မှအော်ဒါတရားတရားပါလားဒါကဒီလိုပါလားဆိုတော့အဲ့တော့မှကျွန်တော်တို့သဘောပေါက်သွားတာပေါ့စားပစ်အကူကြီးတောင်းတဲ့ခါစားပစ်ကလာပြပြီးတယ်ပြပြီးတာကျွန်တော်တို့သိထားတဲ့ဟာပြန်ပေါင်းလိုက်တော့မှကျွန်တော်ဘုရားလုံမန်းကိုအစီပြေဖို့တိုးတက်မှုတွေအဲ့ဒီအပိုင်းတွေကျွန်တော်တို့ကဖြတ်သန်းခဲ့ရတာပေါ့
ဆိုတော့အထူးသဖြင့်တော့နယူးယောက်လိုနေရာမျိုးမှာကဒီနိုင်ငံတကာကလူပေါင်းစုံနေဆိုတဲ့အခါကျတော့ဟိုအခုလိုလုပ်ငန်းဝင်ဝင်တဲ့အခါမှာကိုယ်ကလည်းပဲဟိုအရန်ကြီးဒီဘာသာစကားအရာအခက်အခဲတွေဝါတွေလည်းရှိရဆိုတဲ့အခါကျတော့ဒီလုပ်ငန်းဝင်မှာရောကိုယ့်အပေါ်ဘလောက်ထိအောင်နားလည်မှုပေးပြီးတော့ဖေးဖေးမမနဲ့လက်တွဲပြီးတော့ခေါ်ပါလေ
။အော်ကျွန်တော်တို့အထက်လူကြီးတွေကတော့တော်တော်ဆိတ်ရှိကြပါလေ။ကျွန်တော်တို့လက်တွဲခေါ်တယ်မင်းတို့အားမငင်နဲ့စိတ်ဆက်မကြနဲ့ဒါတူတူရှိတယ်ဒါတူတူရှိတယ်မျိုးမျိုးရှင်းပြကြိုးချောင်းရှင်းပြတယ
်။ဒီလုပ်ငန်းဝင်တွေကိုရောဘလို့စပြီးတော့ဝင်ရောက်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးအောင်ဗျ
။ဟုတ်ကျွန်တော်ကတော့ဟိုအမေရိကန်ကိုကိုရီးယားနေတဆင်ရောက်လာခဲ့တာပေါ့နော်။ကိုရီးယားနေပြီးတော့မက္ဆီကိုမက္ဆီကနေပြီးအမေရိကန်ရောက်လာခဲ့တာပေါ့နော်။အမေရိကန်ရောက်တော့ရောက်ရောက်ချင်းပါပဲကျဒီဆော့လိုရီလုပ်ငန်းကိုကျွန်တော်စအခြေချခဲ့တယ်ပေါ့အဲ့တော့တို့ကတော့ကျွန်တော်ရောက်တဲ့နေရာကကယ်လီဖိုးနီးယားရောက်တယ်ကယ်လီဖိုးနီးယားကလည်းဒီလုပ်ငန်းနဲ့ပတ်သက်တာကျွန်တော်ကိုတန့်ပြီးတော့စကားဆက်ပြီးတော့မေးတော့ကျွန်တော်ဟာဒါငါလုပ်တတ်တာလည်းလက်စအဝါပေါ့ပြင်ခိုင်းတယ်ပေါ့ကျွန်တော်ပြင်ပေးလိုက်တယ်ပေါ့တို့ပြင်ခိုင်းတဲ့အဝါပေါ့ရေကက်သတာပြင်ခိုင်းတယ်ရေကက်သတာပြင်ပေးလိုက်တယ်အဲယားကွန်းပြင်ခိုင်းတယ်အဲယားကွန်းပြင်ပေးလိုက်တယ်ပြင်ပေးလိုက်တဲ့နေပတ်သက်ပြီးတော့အာမင်းတော်တော်လုံးတက်ခိုင်းတယ်ဒါနဲ့အဲ့ဒါနဲ့ကျွန်တော်ဟိုကျွန်တော်သွားတဲ့ခရစ်ယာန်ဖျားကြောင်းကြီးရဲ့ခေါမုံမုံမလုံတာကိုကျွန်တော်ခေါ်ပြကျွန်တော်ပြင်ပေးလိုက်ပါပြင်ပေးတော့အာတို့တော်သဘောကျသွားအဲ့ရစားပြီးဒီလုပ်ငန်းပေါ်တောက်ချမိတယ်ပေါ့
နေ့စဉ်လုပ်ငန်းတွေမှာဘာတွေလုပ်ရလဲဆိုတာလည်းပြောပြပေးပါအောင
်အစားအုပ်တစ်ခုလုံးကိုကျွန်တော်ကတာဝန်ယူအဒီအပမဲ့တစ်ခုလုံးကအခန်း80နီးနီးရှိတယ်ပေါ့နော်အခန်း80နီးနီးရှိတဲ့ဟာကိုတယောက်တည်းတာဝန်ယူရတယ်ပေါ့ကျွန်တော်ကဒီအခန်း80တဲမှာအပြင်ကရအဝါမိုးဆောင်းလုံးအေးတယ်ဆောင်းလုံးအေးလို့ရှင်အေးအထဲမှာတကားကလုံအောင်ပေးရတယ်သူတကားနေဖုတ်မိစကားရပြောရင်တော့မဟေးမပြောကြနဲ့ဟေးဒါမဲ့အခန်းအပြင်ကအေးအတွန်းဝင်လာလို့ရှင်အတန်းတွေမှာရှိတယ်အပြင်ကအေးအတွန်းနန်းတွေမှာရှိတယ်ဒီကိုကြီးမှုတွေဆက်ဆုပ်တော့နန်းမှာရှိတဲ့စီးတွေပွတ်တက်လာတယ်အဲ့တော့ကျွန်တော်တို့ဒီလက်မခံဘူးပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးလည်းထိန်းရတာပေါ့အပမဲ့မပြင်ရပျက်စီးတယ်ပျက်စီးတဲ့ဟာကိုမြန်ပြီးအောင်ပြင်ရတယ်တချို့လည်းအနှေးပြင်ရတချို့လည်းအမြန်ပြင်ရတယ်ပေါ့နော်အပျက်စီးဟိုမူတည်ပြီးပြင်ရတာပေါ့ဒါမှလည်းအပမဲ့ကရှိရက်တင်နိုင်မှာဟုတ
်အခုဒီအလုံးမှကြာတော့ကိုတယောက်ထဲပဲတိုင်ငံလောက်တာလားတခြားသူတွေရောပါပါသေးလား
တော့ဘီလ်ဒင်းဖွဲ့စည်းတိစောက်ပုံပြေးသွားရင်လောရကန်လွယ်ပါတယ်ဘီလ်ဒင်းဖွဲ့စည်းတိစောက်ပုံလည်းမပြေးသွားဘူးမပြေးသွားတဲ့ခါကျတယောက်ထဲလောရတာပေါ့နော်ပြေးသွားဖို့ရန်တို့ကဘာလဲပထမစူပရီဒန်ဆိုတဲ့စူပါဆိုတာလက်ရှိကျွန်တော်အနေထားပေါ့နော်အဲ့ဒီနောက်မှာ assistant super ဆိုတာရှိရတယ်ဒါလည်းကျွန်တော်တို့အပမဲ့အနေနဲ့ကျွန်တော်တို့ကြာမပေးနိုင်ဘူးပေါ့အဲ့ဒီအောင်မှာ maintain နဲ့ carbon tree ဆိုတာလည်းရှိတယ်အဲ့ carbon maintain နဲ့ carbon tree လည်းကျွန်တော်ပါမယ်မပေးနိုင်ဘူးဒါလည်းကျွန်တော်လုပ်ရတာပေါ့နောက်တစ်ချက်ကတစ်ခါထပ်ပြီးတော့ helper ဆိုတဲ့အကူဖြစ်တဲ့ porter ကိုလည်းကျွန်တော်တို့မပေးနိုင်တော့အဲ့ဒီလုပ်ရကျွန်တော်လုပ်ရတာပေါ့တကယ်လို့ facility တွေကပြည့်သွားတယ်ဆိုရင်တော့လောကကန်အလန်းလည်းအရန်လွယ်တယ်ပေါ့
တယောက်ထဲနဲ့လုပ်ရတဲ့အခါကျတော့လုပ်ငန်းကတွင်ကျဲလား
အော်လုပ်ငန်းတွင်ကျဲလားဆိုတော့လုပ်ငန်းရဲ့ဟိုပေါ့ထိုင်းနေဟိုအနှေးမြန်ကြည့်တော့တချို့နေရာကျလည်း AC ပြင်ရတချို့ကျလည်းအမြန်ပြင်ရတာပေါ့နော်ကျပေးမှမှုတော့ရှိပါလေအခက်ခဲတော့ရှိပါလေဒါပေမဲ့ကိုကျွမ်းနေတဲ့လုပ်ငန်းရယ်ကိုဒီဥတျောက်ထဲလောက်ရတာဆိုတော့စိတ်ချမ်းသာမှုနဲ့ဖြည်ယူရတာပေါ့နော်တကယ်လို့အလိုလောက်ငယ်သားမရှိတော့မကောင်းဘူးလားကောင်းတာပေါ့သူလောက်ငယ်သားကြီးလောက်ငယ်သားနားလည်ရင်ကောင်းတယ်လှုပ်တာရင်ကောင်းတယ်ကြိုးစားရင်ကောင်းတယ်မကြိုးစားနားမလည်းမလှုပ်တော့ဘူးသူ့အတွက်နဲ့ကစိတ်ဆင်းရတာပေါ့နော်အဲ့ဒီ device တော့ရှိရတာပေါ့
ဆိုတော့ဥမာခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမေရိကမှာအခုနေထိုင်လုပ်ကံရတဲ့ဟိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်အနေနဲ့အားရကျင်းနေရလား
အားလားအားရပါလေကျင်းနေမှုရှိပါလေကိုကဒီလိုလုံးမှလည်းကို့မိသားစုအားလုံးကိုကို့မိကိုကြတာဆိုတော့မိသားစုကိုကိုထောက်ပံ့တာ
သူတော်ဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ အခုတခါတော့တောက်ချာနေညာဘက်ပတ်စင်ကဏ္ဍတွေကနောက်ဆုံးတစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတာကိုပြောပြပေးပါပါ။စင်ကျုံနေရတဲ့ရေကြီးရေရှမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့သစ်ပင်ရေကန်အပြင်မြေအနေထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတယ်လဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တဲ့သဘာဝပေါက်ပင်တွေရှိတဲ့နေရာဘယ်လောက်ရှိတယ်လဲအဲ့နေရာရဲ့အခြေအနေဘယ်လောက်ရှိတယ်လဲဒီမြို့နားမှာကရေကားဓာတ်တွေဘလောက်ရှိတယ်ရေကားဓာတ်တွေကဒီဟိုလွှတ်တာရှိသလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းတွေရဲ့ဇောင်းတွေကဘလို့ရှိတယ်လဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတော့ဥပမာဆိုရွှန့်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အမျိုးရှိမြေမျိုးအစားတွေကဘလို့လဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝင်းကဘယ်လောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘယ်လိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြကြီးတွေဘယ်လိုမြို့တွေဘယ်လိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာမိုးရေကြီးလက်မတွေကဘယ်လောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘယ်လိုပုံစံနဲ့ဖြီးလာတယ်လဲဒီရေတွေဘယ်လိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုံးဝင်လာပုံနောက်ပြီးတော့မုန်နှဲနေကြရင်လည်းဘယ်လိုဝင်လာမလဲမြေကြီးတွေရဲ့အဆွတ်ဆုံးမှုကဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့တိုင်းနေကာထားတာရှိတယ်ကျမတို့ဒီ Houston က Galveston တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေမြေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရဘောင်းနေရေကာတာတွေရေတုံလောင်နေနေရာတွေကံတွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကမြေထိန်းကံပေါ့သူကရေကားဓာတ်အသေးစားလေးတွေအေးရေထင်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာရီအဖြစ်ရေတွေကိုထိန်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထင်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်နည်းနည်းရတယ်မှာရေစီးအားကိုလည်းနည်းနည်းနှဲသွားစီရပေါ့နော
်ရေကြီးတဲ့အန်ဒီကာကွယ်ရမှာမြို့ရွာတွေရဲ့တိစောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တရွာတွေတစ်ထက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ရွှေထွက်လာတယ်ဆိုတော့သူ့ရဲ့ညိုလေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးချာကြည့်ရမယ်ဒီဆောက်တွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်တွေမခတဲ့ပုံလမ်းမှာပါတယ်နောက်ပြီးတော့ရေရှင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုရှင်းလို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဝေါကနေစတခါဆင်းသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ွယ်မယ်အထူးသဖြင့်ရေရှင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ပေါ့ဆိုရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်တယ်အများကြီးရှိတယ်တစ်ပင်တဘာဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာကသူကကောက်ွယ်ပေးတယ်မြေနှိမ့်ဒေသမှနေတဲ့လူတွေဆိုရင်ပင်တွေခြုံတွေကိုပိုဆိုင်ပါလို့ပြောရမယ်ဆိုဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်တွေခြုံတွေမြက်တွေကခွဲပေးမှအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနည်းသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျူးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုတ်ချုပ်သူတွေကလည်းတရင်အချက်လက်တွေမျှဝေပေးဖို့လိုအပ်ပါတယ
်အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာမြေမြောင်းတွေ၊ရေစီမြောင်းတွေကအမှိုက်တိရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအဖြစ်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးဘာဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ဒီရေမြောင်းကြီးတွေကအမှိုက်တိရိုက်တွေနော်အကျိုးပဲပျက်စီးတွေပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနတ်နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးချီတယ်လူတွေကိုရေးချီရတဲ့စိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပ ြည်သူတွေကိုနော်တတိပေးနိုင်ဖို့အခုအချိန်မျိုးတည်နိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေကြီးနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချစ်ဌာနသားချင်းတည်တည်တနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမြို့ကြီးတွေအတွက်ရေးကြီးတဲ့အန်ဒီယကာကွယ်ဖို့အတွက်ဘာတွေလှုပ်တင်ပါသလဲ
အဓိကလှုပ်တင်တဲ့အတိအချက်ကတော့လွှတ်တော်အပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပြုလို့ရှိတဲ့အဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှတ်မှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိချာချာငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်။နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရဲမြေပုံလည်းပေါ်ဖို့လိုပါတယ်။ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုရဲဟို flood map ပေါ့နော်။ရေကြီးရင်ဘလို့စီးကြမယ်ဆိုရဲရှိဖို့လိုပါတယ်။နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်သလားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုရဲဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်။နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူး။နှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့မတန့်ရှင်းတာတွေဖြစ်နိုင်တယ်ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စစက်မှုလက်မှုလုပ်ငန်းတွေမှာသုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြေဩဇာတွေစားတာတွေနဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်အမိုက်ကအစာလူတွေအနေနဲ့ပြရလဲကူအောင်ဘယ်လိုလုပ်မယ်ဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ
်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒေါက်ခင်မျိုးသက်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ချာနေညာပိုင်းမြန်မာဘာသာအစီအစဉ်လေးကို ည10:00 နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကနေလဲစာရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook စာမျက်နှာကနေလဲဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုဖုန်းဆက်ပြီးတော့ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က12323981555လေးဖြစ်ပြီးတော့ဖုန်းနံပါတ် fax နံပါတ်ကတော့13333981555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုမော်စကိုမြို့တော်အလဲပတ်လာဖို့ဖိတ်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်နောက်ထပ်ထိပ်သီးတွေ့ဆုံဆွေးနွေးမှုတွေနှစ်ဖက်စလုံးအသင့်ရှိနေကြောင်းလည်းပြောခဲ့ပေမဲ့တွေ့ဆုံမှုတင့်တော်တဲ့အခြေအနေကောင်းတစ်ရပ်ဖြစ်ဖို့လိုအပ်ကြောင်းလည်းရုရှားသမ္မတကပြောခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲကလာ2016ဇွန်လထဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်အထိနာစင်မဲ့သတင်းချက်လက်တွေပေးမဲ့ရုရှားတွေနဲ့အဲ့ဒီချိန်တုန်းကရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ရဲ့သားဖြစ်သူအပါအဝင်စီးရီးအဖွဲ့တွေနဲ့နယူးယောက်မြို့ကထရန့်ဟိုတယ်မှာတွေ့ဆုံမှုကိုသူ့အနေနဲ့သိမ်းထားတဲ့အကြောင်းသမ္မတထရန့်ကဒီနေ့ပဲညင်းလိုက်ပါတယ်တွေ့ဆုံမှုနဲ့ပတ်သက်လို့ထရန့်ကကြိုသိထားတဲ့အကြောင်းသမ္မတထရန့်အတွက်ချိန်တိုကြာကြိုးဆောင်ပေးခဲ့မှုတွေရှင်းနေမိုက်ကယ်ကိုဟင်းရဲ့ပြောဆိုချက်ကိုCNN သတင်းဌာနကဖော်ပြခဲ့ပြီးနောက်မှာပဲသားဖြစ်သူ Trump Jr. နဲ့တွေ့ဆုံမှုနဲ့ပတ်သက်ပြီးသူ့အနေနဲ့မသိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။မြောက်ကိုရီးယားကနေအမေရိကန်စစ်လေယာဉ်နဲ့တည်ဆောင်လာတဲ့ကျွမ်းကျန်ရုပ်လောင်းတွေပါဝင်တဲ့တစ်တာ55ခုဟာလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကကိုရီးယားစစ်ပွဲမှာကျဆင်းသွားတဲ့အမေရိကန်စစ်သည်တွေဖြစ်တဲ့အကြောင်းသမ္မတအင်ဂျီနီယာမနေ့နောက်ပိုင်းကပဲကြေညာချက်ထုတ်ပြန်အတည်ပြုလိုက်ပါတယ်။အမေရိကန်ကြာဆုံးစစ်တီရဲ့ရုပ်လောင်းတွေတင်ဆောင်လာတဲ့လေယာဉ်ဟာမြောက်ကိုရီးယားဝန်ဆမ်းမြို့ကနေထွက်လာပြီးတောင်ကိုရီးယားနိုင်ငံဆွေးမြို့တော်အနီးကအိုဆန်လီတက်စကန်ကိုထွက်ခွာလာပြီးတရားဝင်လွှတ်ပြောင်းတဲ့အခမ်းအနားကိုလည်းအောက်ဂလတီးယားနေတောင်ကိုရီးယားလီတက်စကန်မှာကျင်းပမှာဖြစ်ကြောင်းကြေညာချက်ကဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံကလွတ်တော်ရွေးကောက်ပွဲမှာနာမည်ကျော်ခရစ်ကတ်အားကားသမားအောင်အမရန်ခန်ဦးဆောင်တဲ့ပါတီကအနံ့ရသွားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လည်းလွတ်တော်မှာအများစုဖြစ်အနံ့မရတဲ့အတွက်အနိုင်ရပါတီအနေနဲ့ညွန်မောင်းဆွေးရဖွဲ့စည်းဖို့လိုအပ်နေတာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လွင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ကြနေညာဘက်အစည်းအဝေးကိုလိုင်းဒိုမီတာ25လိုင်းဒိုမီတာ31လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Welcome to the